Welcome to the Voice of America in Burmese.
မင်္ဂလာနံနက်ခင်းပါခင်ဗျာ VOA American အတန်းကနေ2016ခုနှစ်ဇွန်လ14ရက်အင်္ဂါနေ့မနေ့ဖက်အစီအစဉ်တွေကို American ပြည်အောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းနိုမီတာ32 40 49ရောက်ကနေဖမ်းယူနားဆင်နိုင်ကြပါတယ်ခင်ဗျာ။တော်ရရှင်အားလုံးရွှေလန်းချမ်းမြေ့ကြပါစေခင်ဗျာ။ကျွန်တော်ဆံမိုးဝေပါ။အခုမနေ့ခင်အစီအစဉ်ကိုတာဝန်ယူတင်ဆက်ပေးမှာပါ
။ကျွန်မကတော့ဆုမြတ်မို့ပါရှင်။ Orlando မြို့က night club တစ်ခုမှာလူပေါင်း50နီးပါးသေဆုံးအောင်ပြစ်ခတ်ခဲ့တဲ့တနတ်သမားဟာပြည်ပအကြမ်းဖက်အဖွဲ့အစည်းတစ်ခုရဲ့ညွှန်ကြားချက်ကြောင့်လုပ်တယ်လို့မပြောနိုင်သေးဘူးလို့သမ္မတဥဘာမာကပြောကြားခဲ့ပါတယ်။တခါပြင်သစ်မှာကျင်းပနေတဲ့ဥရောပဖလားဘောလုံးပွဲတွေမှာအင်္ဂလန်ပရိသတ်အနေနဲ့ပြဿနာမလုပ်ကြဖို့အတွက်အင်္ဂလန်ဘောလုံးအသင်းမန်နေဂျာနဲ့အသင်းခေါင်းဆောင်တို့ကပန်ကြားခဲ့ပါတယ်။ဒီလိုသတင်းတွေကိုကိုရဲကောင်နဲ့အတူညင်ညာပေးပါမယ်ရှင်
။ဟုတ်ကဲ့ကောင်းပါပြီခင်ဗျာ။အဲ့ဒီလိုသတင်းတွေအပြီးမှကြားမယ်ထင်ပါဆိုရင်တော
့ The one thing that we can say is that this is being treated as a
အဲ့တော့အမေရိကန်ပြည်ထောင်စုဖလော်ရီဒါပြည်နယ်မှာတနင်္ဂနွေနေ့စောစောပိုင်းကလူပေါင်း50နီးပါးတေချီအောင်ပြစ်ခတ်ခဲ့သူနဲ့ပတ်သက်ပြီးတော့ရှင်းလင်းတဲ့အထောက်အထားတွေရအောင်စုံစမ်းစစ်ဆေးနေတဲ့အကြောင်းသမ္မတဘရက်အိုဘားမားပြောဆိုသွားတာဖြစ်ပါတယ်။သတင်းလွှာတွေကိုတင်ဆက်တဲ့အခါမှာအပြည့်စုံနားဆင်ရပါမယ်။အဲ့ဒါပြင်အမေရိကန်ထက်လွတ်တော်ကြားနာပွဲတစ်ခုမှာမြန်မာနိုင်ငံအပါအဝင်အာဆီယံနိုင်ငံတချို့မှလူခွင့်ရေးနဲ့ပတ်သက်ပြီးတော့စိုးရိမ်စရာတွေရှိနေတယ်ဆိုတဲ့အကြောင်းထပ်ဆိုသွားတဲ့သတင်းလွှာပြီးတော့ကုလသမဂ္ဂလူခွင့်ရေးကော်မရှင်မင်းကြီးရဲ့စိုးရိမ်မှုစတာတွေကိုကြားရမှာပါ။နောက်ပိုင်းမှာလည်းအပတ်စဉ်ကဏ္ဍတွေထုတ်လွှင့်ပေးဖို့ရှိပါတယ်။အခုရင်ဆုံးတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုမတ်စုမြတ်မွန်နဲ့ကိုရဲကောင်တို့ကပြောပြကြပါလိမ့်မယ်ခင်ဗျာ
။အမေရိကန်နိုင်ငံသမိုင်းမှာအရေးအတွက်အများဆုံးသေချေခဲ့ရတဲ့ဖလော်ရီဒါပြည်နယ်အော်လန်ဒိုမြို့က night club တစ်ခုမှာပြစ်ခတ်ခဲ့သူတနတ်သမားဟာပြည်ပအကြမ်းဖက်အဖွဲ့အစည်းတစ်ခုရဲ့ညွှန်ကြားချက်ကြောင့်လုပ်တာဖြစ်တယ်လို့ပြောနိုင်လောက်အောင်ရှင်းလင်းတဲ့သက်သေမတွေ့ရသေးဘူးလို့သမ္မတဘရက်အိုဘားမားကပြောကြားခဲ့ပါတယ်။အင်တာနက် website တွေပေါ်မှာရေးသားဖော်ပြထားတဲ့အစွန်းရောက်အမြင်သဘောထားလောက်ရတွေကိုတနတ်သမားကအားကြခဲ့ပုံရတယ်လို့သမ္မတကအင်ပြူတော်မှာသတင်းတောက်တွေကိုတင်းနှင်းလာနေတုန်းကပြောကြားခဲ့တာပါ။အာဖဂန်လူမျိုးမိဘကနေမွေးဖွားလာတဲ့29နှစ်အရွယ်တနတ်သမားအိုမာမာဒင်းကအမေရိကန်မှာဟိုးအရင်ကလေးကအင်မတန်စိုးရိမ်နေကြတဲ့အတိုင်းအစွန်းရောက်အတွေးခေါ်တွေနိုင်ငံရင်းမှာပေါက်ဖွားလာတဲ့ဥပမာတစ်ခုဖြစ်တယ်လို့သမ္မတကပြောပါတယ်။လူပေါင်း49ယောက်ပြစ်ခတ်တပ်ဖြတ်ခံရတဲ့ကိစ္စအပေါ်စုံစမ်းစစ်ဆေးမှုတွေဟာအစောပိုင်းအစ်စ်မှသာရှိနေသေးပြီးတော့ဘာကြောင့်သူဒီလိုပြစ်ခတ်ခဲ့ရသလဲဆိုတာကိုသဘောပေါက်အောင်စုံစမ်းစရာတွေအများကြီးရှိသေးတယ်လို့လည်းသမ္မတဥဘာမာကပြောခဲ့ပါတယ် FBI ထောက်လိုက်ရဲ့အဖွဲ့အကြီးအကဲ James Comey ကလည်းတနက်သမားအင်တာနက်မှာဘလို့ website တွေကိုဝင်ကြည့်သလဲဆိုတာအပအဝင်သူ့ရဲ့ဘဝအကြောင်းအသေးစိတ်ကိုသိနိုင်အောင်လို့စုံစမ်းနေတယ်လို့ပြောကြပါတယ်တနတ်သမားအိုမာမာတင်းကိုအကြမ်းဖက်အဖွဲ့ရီနဲ့ဆက်နွယ်ပြီးတော့ FBI ကနှစ်ကြိမ်စုံစမ်းခဲ့ပူးပေမဲ့လုံလောက်တဲ့တပ်တွေအထောက်အထားမရှိတဲ့အတွက်စုံစမ်းမှုတွေကိုရပ်ဆဲခဲ့တာဖြစ်ပါတယ်ရှင်
။အမေရိကန်နိုင်ငံသမိုင်းမှာအဆိုပါဆုံးတနတ်နဲ့ပြစ်ခတ်တပ်ဖြတ်မှုကြီးဖြစ်ပွားခဲ့ပြီးတဲ့နောက်ကဘာရရက်ကဘာသာရေးနဲ့နိုင်ငံကောင်ဆောင်တွေကဝန်ထဲချောင်းပြောကြားခဲ့ကြပြီးဆူတောင်းတော်ဝင်လွှာတွေလည်းပေးပို့ခဲ့ပါတယ်။ပြင်သစ်သမ္မတဖရန်ဆွာအော်လန်ကဇွန်လ13ရက်နေ့မှာတနက်ပြစ်ခတ်မှုကြောင့်တေဆုံးသွားတဲ့လူ49ဦးနဲ့အကြမ်းဖက်တိုက်ခိုက်မှုအတွက်ဝန်ထဲချောင်းပြောကြားပြီးအကြမ်းဖက်တိုက်ခိုက်မှုတွေကိုပြစ်တင်ရှုံချကြောင်းလည်းပြောလိုက်ပါတယ်။ပြင်သစ်နိုင်ငံအနေနဲ့ကမ္ဘာအရက်ကနေရာတိုင်းမှာသူတို့ရဲ့ယုံကြည်မှုတွေအတွက်တိုက်ပွဲဝင်နေတဲ့ယောက်ျားမိန်းမတိုင်းရဲ့ဂုဏ်သိက္ခာနဲ့ဒဏ်သူညီမျှမှုအတွက်အသွန်ခွန်ဆိုင်တိုက်ပွဲဝင်သွားမယ်လို့လည်းပြောသွားပါတယ်။အစ္စရေးဝန်ကြီးချုပ်ဘင်ဂျမင်နေတန်ယာဟုကအမေရိကန်နိုင်ငံအတွက်ဝန်ထဲချောင်းအစည်းအဝေးတစ်ခုမှာပြောကြားပြီးအစ္စရေးနိုင်ငံနဲ့အမေရိကန်ပြည်သူတွေအနေနဲ့တသားရဲ့ရည်တည်တယ်လို့လည်းပြောသွားပါတယ်။ပုတ်ယဟမင်းဖရန်စစ်ကတိုက်ခိုက်မှုကြောင့်သေဆုံးသွားတဲ့သူတွေနဲ့ဒဏ်ရာရတဲ့သူတွေရဲ့မိသားစုဝင်တွေနဲ့အတူပါဝင်ဆုတောင်းပြီးဂရုဏာတရားပွားများနေကြောင်းဗာတီကန်ရဲ့ထုတ်ပြန်ချက်တစ်ခုမှဖော်ပြထားပါတယ်။ကမ္ဘာငြိမ်းချမ်းရေးလှုပ်ရှားမှုအတွက်ဝါရှင်တန် DC ကိုရောက်နေတဲ့တိဘက်ဘာသာရေးကောင်းဆောင်ကြီးဒလိုင်လာမာကအော်လန်ဒိုမြို့တကြမ်းဖက်တိုက်ခိုက်မှုဟာအလွန်ပြင်းထန်တဲ့ဝန်ထဲစရာဖြစ်ရဖြစ်ပြီးဘာသာရေးရသဟဇာတဖြစ်စွာနေထိုင်နိုင်မှုအရေးကြီးတဲ့အကြောင်းပြောသွားပါတယ်။ကုလသမဂ္ဂအထွေထွေအတွင်းမှုချုပ်ဘန်ကီမွန်ကဖလော်ရီဒါပြည်နယ်အုပ်ချုပ်ရေးမှုနဲ့အော်လန်ဒိုမြို့တော်ဝန်တော်စီကိုဝန်ထဲတနင်္ဂနွေနေ့ကစာရေးသားပြဖို့ခဲ့ပါလေ
။ Iraq နိုင်ငံ Fallujah မြို့ကို IS စစ်သွေးကြွတွေလက်ကနေပြန်ရအောင်လို့ Iraq တပ်တွေထိုးစစ်ဆင်မှုတတိယဘက်ထဲရောက်နေချိန်မှာမြို့ထဲမှာပိတ်မိနေတဲ့အရသားတွေထွက်ပြေးလွတ်မြောက်နိုင်မဲ့လမ်းကြောင်းကို Iraq တပ်တွေကကာကွယ်ပေးထားတဲ့အတွက်ထောင်ပေါင်းများစွာသောဒုက္ခသည်တွေမြို့ထဲကနေထွက်ပြေးလာနေကြပါတယ်။ဒီနေ့လာနေ့မှာ Iraq ပြည်သူ 3,300 လောက်ထွက်ပြေးလာကြတယ်လို့ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာညှိနှိုင်းရေးမှူး Lisa ကရန်ဂျီကပြောပါတယ်ပြီးခဲ့တဲ့စနေတနင်္ဂနွေနေ့ရုံးပိတ်ရက်တွေအတွင်းမှာထွက်ပြေးလာသူပေါင်းကလည်း 4,000 လောက်ရှိပါတယ်လာမယ့်ရက်ပိုင်းတွေမှာလည်းနောက်ထပ်ထောင်နဲ့ချီရောက်လာဖို့ရှိနေတဲ့အတွက်သူတို့ကိုအကူအညီပေးနိုင်ဖို့အားထုတ်ဆောင်ရွက်မှုတွေဟာမနိုင်မနှင်းဖြစ်နေပါတယ်ထွက်ပြေးလာကြတဲ့အရသာအများစုဟာအန်ဘာနယ်တွေကတခြားနယ်တွေမှာ တခြားနေရာတွေမှာဖွင့်ထားတဲ့ဒုက္ခသည်စခန်းပေါင်း28ခုစီကိုတွားကြရမှာဖြစ်ပါတယ်။ကုလသမဂ္ဂအေဂျင်စီတွေအစိုးရမဟုတ်တဲ့အဖွဲ့အစည်းတွေဟာဒုက္ခသည်တွေအတွက်စခန်းသစ်တွေစောက်ပေးနေတဲ့အပြင်အစားအစာတန်ရှင်းတဲ့တောက်သုံးရည်အိမ်သားရွှေပြောင်းဆေးကန်းတွေကိုလုပ်ပေးနေတယ်လို့IS အစွန်ရောက်တွေရဲ့အကြမ်းဖက်မှုရန်ကိုခန့်စားခဲ့ကြရတဲ့အမျိုးသမီးတွေကိုအကူအညီပေးနိုင်ဖို့အတွက်ကိုလည်းပြင်ဆင်ဆောင်ရွက်နေကြပါတယ်ရှင်
။ဘင်္ဂလားဒေ့ရှ်နိုင်ငံမှာဘာသာရေးလူနည်းစုတွေနဲ့ဘာသာရေးအစွဲကင်းတဲ့တက်ကြွလှုပ်ရှားသူတွေကိုအစွန်ရောက်တွေကအကြမ်းဖက်တိုက်ခိုက်မှုတွေဇက်တိုက်ဖြစ်နေတာကိုတုံ့ပြန်တဲ့အနေနဲ့နိုင်ငံအနှံ့ရာဇဝတ်မှုနှိမ်နင်းရေးလှုပ်ရှားမှုရဲ့ပထမဆုံး3ရက်အတွင်းမှာရဲအယားရှိတွေဟာရာဇဝတ်မှုကျူးလွန်တယ်လို့တန်တရားရှိခံရသူ 9,000 လောက်ကိုဖမ်းဆီးခဲ့ပါတယ်။ဖမ်းဆီးထားတဲ့အထက်မှာစစ်သွေးကြွ85ဦးထိပါဝင်ပြီးအားလုံးကိုတတ်မှတ်ထားတဲ့ဆွဲချက်အချုပ်နဲ့ဖမ်းဆီးထိန်းသိမ်းထားတာဖြစ်တယ်လို့အာဏာပိုင်တွေကတနင်္ဂနွေနေ့ကပြောပါရယ်နှိမ်နင်းမှုတွေကိုကြာသပတေးနေ့ကစတင်ခဲ့တာဖြစ်ပြီးဘိန်းရာဇာတွေနဲ့စစ်သွေးကြွတွေကိုဖမ်းဆီးရမှာဥဆောင်ခဲ့တဲ့အကြီးတန်းရဲအယားရှိတအုပ်ရဲ့ဇနီးဖြစ်သူစစ်တကောင်းမျိုးမှာဓာတ်နဲ့ထိုးတက်ခံပြီးရက်အနေငယ်ကြာမှာစတင်ခဲ့တာဖြစ်ပါရယ်ဘင်္ဂလားဒေ့ရှ်နိုင်ငံမှာစစ်သွေးကြွတွေဟာပြီးခဲ့တဲ့နှစ်အစောပိုင်းကနေစပြီးဘလော့ဂါတွေလင်းနူးချက်သူအခွင့်အရေးလှုပ်ရှားသူတွေခရစ်ယာန်နဲ့ဟိန်းနူဘာသာဝင်တွေအပါအဝင်လူပေါင်း30ကျော်လောက်ကိုတပ်ဖြတ်ခဲ့ပါရယ်ဒီထဲကတပ်ဖြတ်မှု20ကျော်လောက်ကို IS စစ်သွေးကြွတွေကပြုလုပ်ခဲ့တာဖြစ်တယ်လို့ကြေညာထားတာဖြစ်ပါတယ
် UAV ရေကန်တိုင်ရဲ့မနက်ဖက်မြန်မာဘာသာစစ်စင်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.9 လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185နဲ့ဒုတိယနာရီဝတ်မှာလိုင်းလက်မီတာ190 kHz 1509တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
ပြည်ဦးမြန်မာပိုင်းကနေသတင်းတွေကိုဆက်ပြီးကြေညာနေပါတယ်။မြန်မာနိုင်ငံကို3ရက်ကြာခီးစဉ်ဖြစ်ရောက်ရှိနေတဲ့တူရကီနိုင်ငံသားရဲ့ဝင်ကြီးမတ်ဘလူးကာဘူဆိုဘလူးဟာဒီကနေ့မှနိုင်ငံသားရဲ့ဝင်ကြီးဒေါအောင်ဆန်းစုကြည်နဲ့နေပြည်တော်မှာတွေ့ဆုံပြီးနှစ်နိုင်ငံပူးပေါင်းဆောင်ရွက်မဲ့အစီအစဉ်တွေကိုဆွေးနွေးခဲ့ပါတယ်။နိုင်ငံသားရဲ့ဝင်ကြီးဒေါအောင်ဆန်းစုကြည်နဲ့ဒီကနေ့တွေ့ဆုံပြီးနှစ်နိုင်ငံသားဆက်ဆံရေးတိုးမြင့်ပြီးပူးပေါင်းဆောင်ရွက်မှုတွေတိုးလှုပ်သွားဖို့ဆွေးနွေးခဲ့ပါတယ်။ရခိုင်ပြည်နယ်အပါအဝင်မြန်မာနိုင်ငံသားတွေရဲ့အခြေခံလိုအပ်ချက်တွေနဲ့ပတ်သက်ပြီးတော့လည်းတူရကီအနေနဲ့ဆက်လက်ကူညီသွားမှာဖြစ်တယ်လို့ဒီလိုလှုပ်ဆောင်ရမှာလူမျိုးဘာသာမခွဲခြားပဲပြည်ထောင်စုအစိုးရကုလသမဂ္ဂအေဂျင်စီတွေဒေသအာဏာပိုင်တွေနဲ့အတူပူးပေါင်းလှုပ်ဆောင်သွားမှာဖြစ်တယ်လို့နိုင်ငံသားရဲ့ဝန်ကြီးကာဗူဆိုဂလူကသတင်းစာရှင်းလင်းပွဲမှာပြောသွားပါတယ
် Today I discuss with Madam Minister our bilateral relations and the ways in which
စခိုင်းပြည်နယ်ကအရေးကိစ္စတွေကိုကင်တဲ့အဖြေရှာဖို့အဖြေရှာနေတာနဲ့ပတ်သက်လို့အခုလိုနားလည်မှုပေးတဲ့အတွက်ဝန်ကြီးကာဗူဆိုဂလူကိုအထူးပဲကျေးဇူးတင်ရှိတဲ့အကြောင်းလဲဒေါ်ဆန်းစုကြည်ကပြောကြားသွားပါတယ်စခိုင်းပြည်နယ်မှာစခိုင်းနဲ့မွတ်စလင်ဘာသာဝင်တွေကြားပြည်ပခဖြစ်ပွားနေတဲ့အခြေအနေနဲ့ပတ်သက်လို့မှတ်ချက်ပြုပြောကြရမှာတူရကီနိုင်ငံအနေနဲ့မြေတီဘာသာလူမျိုးကိုဖြစ်စေအဲ့ဒီဒေသကပြည်သူတွေကိုကူညီထောက်ပံ့ပေးသွားမှာဖြစ်တယ်လို့ပြောသွားတာဖြစ်ပါတယ်။ဒါအပြင်မစ္စတာကာဘူဆိုဂလူဟာနိုင်ငံတော်သမ္မတဦးထွန်းကျောင်းနဲ့လည်းသမ္မတအိမ်တော်မှာဒီနေ့တွေ့ဆုံပြီးနှစ်နိုင်ငံဆက်ဆံရေးစီးပွားရေးနဲ့ကုသောင်းကြောင်းဝယ်ဆိုင်ရာကိစ္စတွေကိုဆွေးနွေးခဲ့ကြပါတယ်။
ပြင်သစ်နိုင်ငံမှာကျင်းပနေတဲ့ဥရောပဖလားဘောလုံးဘောလူပွဲတွေမှာပြဿနာမဖြစ်အောင်နေကြဖို့အတွက်အင်္ဂလန်ဘောလုံးအသင်းမန်နေဂျာရိုက်ဟာချင်နဲ့အသင်းခေါင်းဆောင်ဝင်းရူနီတို့ကအင်္ဂလန်အသင်းပရိသတ်တွေကိုတင်းလာနေတော့ကပန်ကြားခဲ့ပါတယ်။အင်္ဂလန်နဲ့ရုရှားအသင်းတို့ကိုအားပေးကြသူတွေကြားအကြမ်းဖက်အပြုအမူတွေကိုဆက်ပြီးတော့လုပ်နေမယ်ဆိုရင်အဲ့ဒီနှစ်သင်းလုံးကိုထုတ်ပြစ်မယ်လို့ဥရောပဘောလုံးအဖွဲ့ချုပ် UEFA ကသတိပေးထားချိန်မှာပဲအခုလိုသူတို့ကပန်ကြားခဲ့ကြတာပါ။အင်္ဂလန်နဲ့ရုရှားအသင်းတို့ကန်ကြတဲ့ပြီးခဲ့တဲ့စနေနေ့တုန်းကမာဆေးမြို့ကVelodrome ဘောလုံးကွင်းမှာအပြင်မှာရော့အထဲမှာပါနှစ်သင်းကိုအားပေးကြသူတွေကြားမှာကိုထီလက်ရောက်ခိုက်ရန်ဖြစ်ခဲ့ကြတာမှာ35ရောက်ထက်မနည်းဒဏ်ရာရခဲ့ပါတယ်။၃ရက်ဆက်တိုက်ဖြစ်ခဲ့တဲ့အကြမ်းဖက်မှုတွေအပေါ်ဘလို့မှလက်မခံနိုင်ဘူးလို့ပြင်သစ်ပြည်ထရေးဝန်ကြီးကပြောကြားပါတယ်။ဒီအကြမ်းဖက်ခိုက်ရန်ဖြစ်ပွားမှုတွေနဲ့ပတ်သက်လို့ UEFA ကဘလို့အရေးယူတန်းခတ်မလဲဆိုတာအင်္ဂါနေ့မှာပြောကြားမယ်လို့မျှော်လင့်ရပါတယ်။မာဆေးမြို့ကရန်ပွဲမှာရုရှားကစနစ်တကျတင်နှံပေးထားတဲ့လူရန်က150လောက်ပါဝင်ပတ်သက်နေတယ်လို့ပြင်သစ်အစိုးရရှင်းနေတွေကပြောပါတယ်ရှင်။
ဒါကတော့ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုမဆုမျက်မှုနဲ့ကိုရဲကောင်းတို့ကြီးညာသွားကြတာဖြစ်ပါတယ်။အခုတော့သတင်းဆောင်ဝါးတွေကိုထုတ်လင့်ပေးပါတော့မယ်။အရင်ဆုံးတော့အော်လန်ဒိုမြို့ကပြစ်ခတ်မှုသတင်းနဲ့စပါမယ်။ American ပြည်တော်စုဖလော်ရီဒါပြည်နယ်အော်လန်ဒိုမြို့မှာတနင်္ဂနွေနေ့အစောပိုင်းကလူအမြောက်များတည်ကြည်အောင်ပြစ်ခတ်ခဲ့သူကို ပြပအကျန်းဖက်အဖွဲ့အစည်းတွေကညွှန်ကြားခိုင်းစေခဲ့တယ်ဆိုတော့ရှင်းလင်းတဲ့အထောက်အထားရှိသေးဘူးလို့သမ္မတဘရက်ဥပမာကပြောလိုက်ပါတယ်။လိန်တူဆိုမဲ့သူတွေအတော်များတဲ့ night club တစ်ခုမှာလူပေါင်း49ယောက်တေဆိုးအောင်ပြစ်ခတ်ခဲ့မှုကိုအကျန်းဖက်တက်ခတ်မှုအဖြစ်နဲ့စုံစမ်းစစ်ဆေးနေတယ်လို့လည်းသမ္မတဥပမာကတနင်္လာနေ့မှာပြောကြားခဲ့ပါတယ်။အပြည့်စုံကိုမတ်စုမြတ်မောင်ကဆက်ပြီးတော့ပြောပြပါလိမ့်မယ်ခင်ဗျာ။
အော်လန်ဒိုမြို့က Pulse ဆိုတဲ့ night club ထဲကိုတနင်္ဂနွေနေ့မနေ့2နာရီလောက်မှဝင်ရောက်ပစ်ခတ်ခဲ့သူတနတ်သမား Omar Martin ဟာရဲတွေရောက်လာတဲ့အတွက်တစားကန်တွေကိုဖမ်းပြီးအင်တာထဲမှာပုံနေစဉ်အရေးပေါ်တယ်လီဖုန်းနံပါတ်ကိုဆက်သွယ်ပြီးတော့သူဟာ IS အကြမ်းဖက်အဖွဲ့ကိုတစ်ဆာခံသူဖြစ်တယ်လို့ပြောကြားခဲ့ပါတယ်။အဲဒီညကရဲတွေနဲ့အပြတ်အလန့်ပစ်ခတ်မှုအတွင်း Omar Martin မသေးဆုံးခင်သူ့ရဲ့လက်ချက်ကြောင့်49ယောက်သေဆုံးပြီးတော့အများအပြားဒဏ်ရာရခဲ့ကြပါတယ်။ဒီတိုက်ခိုက်မှုကိုသူတို့လုပ်တာလို့ IS စစ်သွေးကြွအဖွဲ့ကလည်းတနင်္လာနေ့မှာဆိုခဲ့ပါတယ်။ဒါပေမဲ့တနက်သမားကိုပြည်ပအကြမ်းဖက်ကွန်ရက်ကြီးတစ်ခုကညွှန်ကြားခဲ့တယ်ဆိုတဲ့သက်သေရှင်းရှင်းလင်းလင်းမတွေ့ရဘူးလို့သမ္မတ Barack Obama ကပြောကြားပါတယ်။ဒီပစ်ခတ်မှုကိုအကြမ်းဖက်တိုက်ခိုက်မှုအဖြစ်မှတ်ယူစုံစမ်းနေတဲ့အကြောင်းအခုလိုသမ္မတကပြောပါတယ
်။ The one thing that we can say is that this is being treated as a terrorist investigation. It appears that the shooter was inspired by various extremist
ကျွန်တော်တို့ပြောနိုင်တာတစ်ခုကတော့ဒီကိစ္စကိုအကြမ်းဖက်တိုက်ခိုက်မှုအဖြစ်စုံစမ်းစစ်ဆေးမှုတွေလုပ်နေတယ်ဆိုတာပါ။internet ပေါ်မှာဖြန့်ချီနေတဲ့အစွန်းရောက်အမြင်သဘောတရားတွေကတနတ်သမားကိုလုံဆော်အားကျစေခဲ့ပုံရပါတယ်။အခုလိုတိုက်ခိုက်မှုမျိုးလုပ်ရလောက်အောင်တနတ်သမားဘာကြောင့်ဆုံးဖြတ်ခဲ့ရသလဲဆိုတာပိုပြီးသိနိုင်ဖို့အဲ့ဒီအချက်အလက်တွေအားလုံးကိုရှာဖွေစုံစမ်းနေပါတယ်။ FBI ညွှန်ကြားရေးမှူး James Comey ပြောပြချက်အရကတော့တနတ်သမားကိုပြပကနေညွှန်ကြားစေခိုင်းတဲ့အထောက်အထားရှင်းရှင်းလင်းလင်းခုထိမတွေ့ရသေးပါဘူး။သူဟာ IS စစ်သွေးကြွအဖွဲ့ကိုတစ်ဆာခံသူဖြစ်တယ်လို့နောက်ဆုံးအခြေအနေရောက်လို့အသိပေးပုံရပါတယ်။ဒါပေမဲ့တစ္ဆာခံထားတဲ့အထောက်အထားတွေမတွေ့ရသလိုအဲ့ဒီအဖွဲ့ကသူ့ကိုညွှန်ကြားတဲ့အထောက်အထားတွေလည်းခုထိမတွေ့ရပါဘူး။ပိုပြီးကြည်ကြဲတဲ့တိုက်ခိုက်မှုတွေလုပ်မဲ့အစီအစဉ်တွေကတခုအဖြစ်သူလုပ်ခဲ့တယ်ဆိုတာမျိုးအထောက်အထားတွေလည်းအခုချိန်ထိမတွေ့ရပါဘူး။
တနင်္ဂနွေနေ့တုန်းကဖြစ်ပွားခဲ့တဲ့ပြစ်ခတ်တိုက်ခိုက်မှုအပေါ်စုံစမ်းစစ်ဆေးမှုတွေဟာအစောပိုင်းအစ်စ်မှာပဲရှိနေသေးပေမဲ့အကြမ်းဖက်တိုက်ခိုက်မှုအဖြစ်သဘောထားစုံစမ်းနေကြတာပါ။အစွန်းရောက်အမြင်ရှိတဲ့ website တွေအကြမ်းဖက်မှုအားပေးတဲ့ internet စာမျက်နှာတွေကိုတာဝန်ရှိသူတွေကစုံစမ်းစစ်ဆေးနေကြတယ်လို့သမ္မတဥပမာကပြောပါတယ
်။ As far as we can tell right now this is certainly an example of the kind of homegrown extremism that all of us have been so concerned.
တို့ရဲ့မှာကျွန်တော်တို့ဘက်ကပြောနိုင်တာကကျွန်တော်တို့အားလုံးဟိုးအရင်တွေကအင်မတန်စိုးရိမ်နေကြသလိုအစွန်းရောက်အတွေးအခေါ်တွေနိုင်ငံထဲမှာတင်ပေါက်ဖွားလာမှုရဲ့ဥပမာတစ်ခုဖြစ်တယ်ဆိုတာပါ။ရာဇဝမှုကျွလွန်ငယ်မှုတဲ့ဆိုတဲ့နောက်ကြောင်းသူ့မှာမရှိတဲ့အတွက်သူဟာလက်နက်တွေကိုတရားဝင်ဝယ်ယူနိုင်ခဲ့ပုံရပါတယ်။ဒီလက်နက်တွေသူ့မဝယ်နိုင်အောင်တနည်းနည်းနဲ့တားဆီးနိုင်လောက်တဲ့ရာဇဝမှုအမှတ်တမ်းသူ့မှာမရှိခဲ့ပါဘူး
။ရဲရီနဲ့အပြန်အလှန်ပြစ်ခတ်စဉ်တေဆုံးသွားတဲ့အသက်29နှစ်အရွယ် Omar Martin ဟာ Florida ပြည်နယ် Fort Pierce မြို့ကဖြစ်ပါတယ်။သူ့ကို FBI ကနှစ်ကြိမ်စုံစမ်းစစ်ဆေးခဲ့မှုတယ်လို့ FBI ညွှန်ကြားရေးမှူး James Comey ကတနင်္လာနေ့တုန်းကသတင်းစာရှင်းလင်းပွဲမှာပြောခဲ့ပါတယ်။ပထမတစ်ခေါက်ကတော့2013ခုနှစ်တုန်းကဖြစ်ပြီးတော့သူဟာအကြမ်းဖက်အဖွဲ့အစည်းတွေနဲ့ပတ်သက်နေပါတယ်လို့သူ့ရဲ့လုပ်ဖော်ကင်ဘက်တွေကိုပြောခဲ့တဲ့အတွက် FBI ကသူနဲ့ပတ်သက်လို့စုံစမ်းစစ်ဆေးမှုတွေကိုလုပ်ခဲ့တာပါဒါပေမဲ့နှစ်လကြာအောင်စုံစမ်းမှုတွေလုပ်ခဲ့ပြီးတဲ့အခါမှာတော့ခိုင်မာတဲ့အထောက်အထားမရှိတဲ့အတွက်အဲ့ဒီစုံစမ်းမှုတွေကိုရပ်ခဲ့ပါတယ်ဒုတိယတစ်ခေါက်ကတော့2014ခုနှစ်မှာဖြစ်ပြီးတော့ Syria နိုင်ငံမှာအသေးခံဘုံးခွဲတိုက်ခိုက်ခဲ့သူ Nusra Front အကြမ်းဖက်အဖွဲ့ဝင် American နိုင်ငံသားတယောက်နဲ့တနတ်သမား Omar Martin တို့တီကျွမ်းကြရတဲ့ဆိုတဲ့အပေါ်စုံစမ်းခဲ့တာပါဒါပေမဲ့သူတို့နှစ်ယောက်ဟာဗလီတစ်ခုတည်းအတူတက်ကြလို့တီးကြတာကလွဲလို့ပတ်သက်မှုမရှိဘူးလို့စုံစမ်းတွေ့ရှိခဲ့တာကြောင့်သူ့အပေါ်ဆက်ပြီးစုံစမ်းမှုတွေကိုမလုပ်ခဲ့တော့ဘူးလို့ FBI ကရှင်းပါတယ်ဒါပေမဲ့သူတို့အနေနဲ့ဘာကြောင့်တနတ်သမားအခုလိုလုပ်ခဲ့ရဲဆိုတာသိအောင်လို့အသေးအချာစုံစမ်းသွားမယ်လို့ FBI ညွှန်ကြားရေးမှူးကကတိပြုပါတယ
် We will continue to look forward in this investigation and backward. We will leave no stone unturned and we will work all day and all night to understand the path to that terrible night.
ကျွန်တော်တို့အနေနဲ့ဒီမှုကိုဆက်ပြီးတော့စုံစမ်းသွားမှာဖြစ်တယ်လို့အရင်အခြေအနေတွေကိုလည်းပြန်ပြီးတော့စစ်ဆေးသွားမှာပါ။အဲ့ဒီညကဖြစ်ခဲ့တဲ့ဆိုးဝါးတဲ့အဖြစ်အပျက်မျိုးဘာကြောင့်ဖြစ်ခဲ့ရသလဲဆိုတာနားလည်ဖို့နေရောညပါမနာမနေစုံစမ်းသွားပါမယ်။ကျွန်တော်တို့အနေနဲ့ဒီလိုမဖြစ်အောင်သူနဲ့ပတ်သက်ပြီးတနည်းတစ်ပုံကင်တွယ်ခဲ့တဲ့လားဆိုတာကိုလည်းတုံးသက်သွားမှာဖြစ်ပါတယ်
။သ Pulse Night Club မှာတနတ်သမားအိုမာမာတင်းရဲ့လက်ချက်နဲ့တေဆုံးခဲ့သူ49ယောက်ဟာဘသူဘဝတွေဖြစ်တယ်ဆိုတာတစားတစားနဲ့ပေါ်ထွက်လာနေပါတယ်။သက်ဆိုင်ရာမိသားစုတွေကိုအသိပေးပြီးတဲ့နောက်ဘသူဘဝတွေတေဆုံးခဲ့တယ်ဆိုတာကိုအာဏာပိုင်တွေကထုတ်ပြန်နေပါတယ်။အဲ့ညတုန်းကပြစ်ခတ်မှုမှာနောက်ထပ်53ယောက်လည်းဒဏ်ရာရခဲ့ပြီးတော့တချို့ကတနတ်ဒဏ်ရာတစ်ချက်မကရထားကြသလို9ယောက်ရဲ့အခြေအနေဟာစိုးရိမ်ရတယ်လို့အော်လန်ဒိုစေယုံရဲ့ Twitter လူမှုကွန်ရက်မှာဖော်ပြထားပါတယ်။လိန်သူဆုံမဲ့သူတွေကြားရေပန်းစားတဲ့ Pulse Night Club မှာအဲ့ဒီညတော့ကပရိသတ်300ကျော်လာရောက်ဆင်နွှဲတဲ့လက်တင်ဂီတဖျော်ဖြေပွဲကျင်းပနေတာဖြစ်ပါတယ်ရှင
်။မတ်စုမြတ်မုံပြောသွားတာဖြစ်ပါတယ်ခင်ဗျာ။တစတဲ့ပြောရမယ်ဆိုရင်အဲ့ဒီပြစ်ခတ်တက်ပြတ်မှုကြီးဖြစ်ပွားပြီးတဲ့နောက်ကဘာရရမှာဘာသာရေးခေါင်းဆောင်တွေနိုင်ငံခေါင်းဆောင်တွေကအမေရိကန်နိုင်ငံကိုဝန်ထဲချောင်းတွေပြောကြားခဲ့တယ်လို့ဆူတောင်းတဝင်းလွှာတွေလည်းပေးပို့ခဲ့ကြပါတယ်။ AP နဲ့ Writer သတင်းတွေကိုစုစည်းပြီးတော့အကူရဲကောင်ကပြောပြပါလိမ့်မယ်ခင်ဗျာ။
Florida ပြည်နယ် Orlando မြို့ကလိင်လူချင်းချက်သူတွေတွားရောက်လေရှိတဲ့ Pulse Night Club မှာဇွန်လ12ရက်နေ့ကတနတ်သမားတဦးရဲ့ဝင်ရောက်ပစ်ခတ်မှုကြောင့်တနတ်သမားကိုယ်တိုင်ပါဝင်လူပေါင်း50ကျော်သေဆုံးပြီး53ဦးဒဏ်ရာရသွားတာဖြစ်ပါတယ်။ပြင်သစ်သမ္မတ François Hollande က Orlando မြို့ Gay Night Club မှာဖြစ်ပွားခဲ့တဲ့လက်နက်ကိုင်အကြမ်းဖက်တိုက်ခိုက်မှုကိုပြစ်တင်ရှုံချတဲ့အကြောင်းတနင်္လာနေ့ကပြောလိုက်ပါတယ
်။ C'est l'Amérique qui a été frappée.Mais c'est la liberté qui était visée.
ပြင်သစ်နိုင်ငံအနေနဲ့ကဘာအရရကနေရာတိုင်းမှာသူတို့ရဲ့ယုံကြည်မှုတန်ဖိုးတွေအတွေ့တိုက်ပွဲဝင်နေတဲ့ယောက်ျားမိန်းမတိုင်းရဲ့ဂုဏ်သိက္ခာနဲ့ဒန်းတူညီမျှမှုအတွေ့ပို့ပြီးအာသွန်ခွန်ဆိုင်တိုက်ပွဲဝင်သွားပါမယ
်။ Israel ဝန်ကြီးချုပ် Benjamin Netanyahu ကအမေရိကန်နိုင်ငံအတွက်ဝန်ထဲချောင်းဝန်ကြီးအစည်းအဝေးတစ်ခုမှာပြောကြားပြီး Israel နိုင်ငံအနေနဲ့အမေရိကန်ပြည်သူတွေနဲ့တသားတည်းရပ်တည်နေတယ်လို့ပြောသွားပါတယ်
။ Kulano em zuzaina
ဒီအကြမ်းဖက်တိုက်ခိုက်မှုကြီးဟာတကဘာလုံးကိုထိတ်လန့်တုန်လှုပ်သွားစေပါတယ်။အရင်ဆုံးအမှန်ကိုသိမြင်တဲ့နိုင်ငံအားလုံးဟာစူးစီးညီညွတ်ဖို့လိုပါတယ်။ဒီလိုအကြမ်းဖက်မှုကိုတုံ့ပြန်တိုက်ပွဲဝင်နိုင်မှုအတွက်အမေရိကန်ပြည်သူတွေနဲ့တစိုက်တစ်ဝန်းနဲ့ရှိနေမယ်လို့ပြောကြားလိုပါတယ်
။ United Kingdom နိုင်ငံမှာတော့အောက်လွှတ်တော်မှာတစ်မိနစ်ငြိမ်သက်စွာနေပြီးအကြမ်းဖက်တိုက်ခိုက်မှုတွင်တေဆုံးခဲ့ရသူတွေအတွက်ဂရုဏာသက်ကြောင်းပြသခဲ့ပါတယ်
။ In respectful memoryof the victims of the homophobic terrorist slaughter in Orlando I should like to request of colleagues
ဒါကတော့ Orlando မြို့မှာလိင်လူချင်းချစ်သူတွေကိုမုန်းတီးတဲ့စိတ်နဲ့အကြမ်းဖက်တိုက်ခတ်မှုကြောင့်တိဆုံးခဲ့ရတဲ့သူတွေပေါ်လေးနက်မှုပြသတဲ့အနေနဲ့တစ်မိနစ်ငြိမ်သက်စွာနေပေးဖို့ UK ပါလီမန်ရဲ့အောက်လွှတ်တော်နာယကဂျွန်ဘာကောင်းကမြစ်တာရက်ခံခဲ့တာပါကမ္ဘာငြိမ်းချမ်းရေးလှုပ်ရှားမှုအတွက် Washington DC ကိုရောက်နေတဲ့တိဘက်ဘာသာရေးခေါင်းဆောင်ကြီးဒလိုင်လာမာက Orlando မြို့မှာဖြစ်ပွားခဲ့တဲ့အကြမ်းဖက်တိုက်ခိုက်မှုဟာအလွန်ပြင်းထန်တဲ့ဝမ်းနည်းကြေကွဲစရာဖြစ်ရဖြစ်တယ်လို့ပြောကြပြီးဘာသာရေးရသဟဇာတာဖြစ်စွာနေထိုင်နိုင်မှုအရေးကြီးတဲ့အကြောင်းပြောသွားပါတယ်။ကက်သလစ်ဘာသာဝင်တွေရဲ့အကြီးအကဲပုပ်ယဟန်မင်းကြီး Francis ကဒီတိုက်ခိုက်မှုကြောင့်တည်ဆုံးခဲ့ရသူတွေနဲ့ဒဏ်ရာရရှိသူတွေရဲ့မိသားစုဝင်တွေနဲ့အတူဆုတောင်းရာမှာပါဝင်ပြီးဂရုဏာတရားပွားများနေတဲ့အကြောင်းဗာတီကန်ကထုတ်ပြန်ချက်တစ်ခုမှာဖော်ပြထားပါတယ်။ကုလသမဂ္ဂအထွေထွေအတွင်းမှုချုပ်ဘန်ကီမွန်ကဖလော်ရီဒါပြည်နယ်အုပ်ချုပ်ရေးမှုနယ်အော်လန်ဒိုမြို့တော်ဝန်ထိုးစီကိုဝန်ထဲချောင်းတနင်္ဂနွေနေ့ကစာရေးသားပေးပို့ခဲ့ပါတယ်။အခုလိုအကြမ်းဖက်တိုက်ခိုက်မှုမျိုးဟာအမုန်းတရားကြောင့်ဖြစ်ပေါ်လာတာဖြစ်ပြီးကုလသမဂ္ဂအဖွဲ့အစည်းကိုဖန်တီးထားတဲ့ဒန်းတူညီမျှမှုငြိမ်းချမ်းရေးနဲ့အပြန်အလှန်လေးစားမှုတံမိုးတွေနဲ့ဖီလာဆန့်ကျင်နေတယ်လို့ကုလသမဂ္ဂအထွေထွေအတွင်းမှုချုပ်ကဒီစာထဲမှာပြောထားပါတယ
်။ကိုရဲကောင်ပြောပြသွားတာဖြစ်ပါတယ်ခင်ဗျာ။တော်ရရှိမြခင်ဗျာ။အာဆီယံစေနိုင်ငံရဲ့လူခွင့်ရေးအခြေအနေနဲ့ပတ်သက်ပြီးတော့အမေရိကန်ပြည်ထောင်စုအထက်လွှတ်တော်မှပြီးခဲ့တဲ့တောက်ကြနေ့ကဂျာနာစစ်ဆေးပွဲတည်းကကျင်းပခဲ့ပါတယ်။ကွေလွန်သူအထက်လွှတ်တော်အမတ်တွန်လန်ဒိုစ်ကိုရည်စူးပြီးတော့ဖွဲ့စည်းထားတဲ့တွန်လန်ဒိုစ်လူခွင့်ရေးကော်မရှင်ကကျင်းပခဲ့တဲ့ဂျာနာစစ်ဆေးပွဲမှာအာဆီယံနိုင်ငံတချို့မှလူခွင့်ရေးတိုးတက်မှုတွေရှိနေဟိုတွေ့ရပေမဲ့မြန်မာနိုင်ငံအပါအဝင်တချို့နိုင်ငံတွေမှာတော့စိုးရိမ်စရာတွေရှိနေသေးတယ်အကြောင်းအနီးကပ်စောင့်ကြည့်ဖို့လိုအပ်တယ်လို့ဂျာနာပွဲမှာထွက်ဆိုပြောကြားခဲ့ပါတယ်။အကြောင်းစုံကိုဒေါ်လှလှတန်းကတင်ပြပါလိမ့်မယ်ခင်ဗျာ။
1969ခုကစတင်မှတ်တည်ခဲ့တဲ့အာဆီယံအသင်းကြီးရဲ့လက်ရှိဆယ်နိုင်ငံအဖွဲ့ဝင်တွေမှာဒီမိုကရေစီအစိုးရတွေတစိ့တစ်ပိုင်းအာဏာရှင်အစိုးရတွေနဲ့စစ်တပ်အစိုးရတွေရှိတဲ့အပြင်လူဦးရေသန်း620ရှိတဲ့အာဆီယံဟာကမ္ဘာပေါ်မှာတတ်တမမြောက်စီးပွားရေးအင်အားကြီးအုပ်စုဖြစ်တဲ့အပြင်အာဆီယံ၄နိုင်ငံတို့ဟာလည်းအမေရိကန်နဲ့ TPP ခေါ်Pacific နှစ်ဖက်ကကုန်သင်းမှုစာချုပ်ကိုလည်းလက်မှတ်ရေးထိုးခဲ့ကြတာဖြစ်ပါတယ်။ဒါကြောင့်လည်းမကြာသေးမီကသမ္မတဥဘာမအစိုးရအနေနဲ့အာဆီယံအဖွဲ့ဝင်နိုင်ငံတွေနဲ့ဆက်ဆံရေးတိုးမြှင့်မှုလှုံ့ဆော်ခဲ့တာကြောင့်ဂ ချိန်နဲ့မှာပဲနိုင်ငံတကာလူခွေစံထားချက်တွေကလည်းဒီနိုင်ငံတွေအားလုံးလေးစားလိုက်နာဖို့အမေရိကန်အနေနဲ့ကူညီဆောင်ရွက်သွားဖို့တာဝန်ရှိတဲ့အကြောင်းလဲတော်မ်လန်တိုစ်လူခွေကော်မရှင်ကယူဆထားတာဖြစ်ပါတယ်ဒါကြောင့်လည်းအဖွဲ့ဝင်ဆယ်နိုင်ငံတို့ရဲ့လူအခွင့်အခြေအနေတွေကိုလေ့လာခဲ့ရမှာတော့လူအခွင့်ထိမ့်သိမ်းဆောက်ရှောက်မှုနဲ့လေးစားလိုက်နာမှုမှာတိုးတက်မှုနှိမ့်ကွေးနေတာတွေ့ရတယ်လို့ချုပ်ငုံသုံးသပ်ခဲ့ပါတယ်မြန်မာနိုင်ငံနဲ့ပတ်သက်လို့အမေရိကန်နိုင်ငံသားဌာနရဲ့ဒီမိုကရေစီလူအခွင့်နဲ့အလို့သမားကြီးရလက်ထောက်ဝန်ကြီးစကော့တ်ဘတ်စ်ဘီကအာဆီယံနိုင်ငံတွေနဲ့မြန်မာနိုင်ငံဟာပြီးခဲ့တဲ့နှစ်ကရွေးကောက်ပွဲတွေအပြီးအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကအပြတ်အသတ်အနိုင်ရရှိလိုက်ခါအစိုးရသည်တက်လာပြီးနိုင်ငံတွင်းရှိကြံရှိတဲ့နိုင်ငံရေးအကျဉ်းသားတွေကိုလည်းပြန်လွှတ်ပေးခဲ့တဲ့အတွက်ကြောင့်လူအခွင့်အရေးနဲ့ပတ်သက်လို့တိုးတက်မှုတွေရရှိခဲ့တဲ့အကြောင်းထောက်ပြခဲ့ပြီးမယ်လို့လည်းအကဲဆတ်မှုတွေကရှိနေစေဖြစ်တယ်လို့ခုလိုထောက်ပြခဲ့ပါတယ
် However significant challenges remain and you both alluded to themThe Burmese constitution continues to allocate to the military.
မြန်မာဖွဲ့စည်းပုံအခြေခံဥပဒေအရစစ်တပ်ဟာအမျိုးသားနဲ့တိုင်းဒေသကြီးလွှတ်တော်တွေမှာအမှတ်နေရာ၄ပုံတစ်ပုံကိုရယူထားဆဲဖြစ်ပြီးဖွဲ့စည်းပုံပြုပြင်ပြောင်းလဲရေးအတွက်မှလည်းစစ်တပ်ဟာဗီဒီယိုအာဏာကိုအသုံးပြုခွင့်ရှိဆဲဖြစ်ပါတယ်။ဒါအပြင်ဖွဲ့စည်းပုံအရအဓိကဝန်ကြီးဌာန၃ခုကိုလည်းတာဝန်ယူထားတာဖြစ်ပါတယ်။ဒါအပြင်ကချင်ရှမ်းနဲ့ရခိုင်ပြည်နယ်တွေမှာလည်းတိုက်ခိုက်မှုတွေကရှိနေဆဲပါ။ရိုဟင်ညာနဲ့တခြားတိုင်းရင်းသားနဲ့ဘာသာရေးလူနည်းစုတွေရဲ့အခြေအနေဟာလည်းစိုးရိမ်နေရဆဲဖြစ်ပါတယ်။အဲ့ဒီဒေတာမှာစီးပွားရေးဖွံ့ဖြိုးတိုးတက်မှုကလည်းအနေဆုံးဖြစ်ပါတယ်။အစိုးရတိကတော့ဒီအကဲဆတ်မှုတွေအားလုံးကိုဦးစားပေးဖြေရှင်းသွားမယ်လို့ပြောခဲ့ပါတယ်။ကျွန်တော်တို့ဘက်ကလည်းတတ်နိုင်တဲ့ဘက်ကနေကူညီဖို့အသင့်ရှိပါတယ်။ဒါပေမဲ့ဒီပြဿနာတွေဖြေရှင်းရေးဟာကြာရှည်အောင်မှဖြစ်ပါတယ်
။ Human Rights Watch ရဲ့လူအခွင့်အကျိုးတော်ဆောင် Director John Sifton ကမြန်မာနိုင်ငံလူအခွင့်အရေးနဲ့ပတ်သက်လို့တိုးတက်မှုတွေရရှိခဲ့ပြီမဲ့လို့လေစိုးရင်စရာအခြေအနေတွေရှိတဲ့အကြောင်းအခုလို့ထောက်ပြခဲ့ပါတယ
် Burma look huge strides we don't need to go into all the details but one thing that just systematically does not get enough attention
မြန်မာနိုင်ငံမှာတိုးတက်မှုတွေရရှိခဲ့ပါတယ်ဒါကြောင့်အခြားအကြောင်းတွေကိုအသေးစိတ်ပြောဖို့မလိုပေမဲ့ရှမ်းပြည်နယ်အရှေ့မြောက်ပိုင်းမှာလက်နက်ကင်ပြိပခါတွေဖြစ်ပွားနေတဲ့အပေါ်အာရုံစူးစိုက်မှုရတဲ့လောက်မရပဲရှိနေပါတယ်တိုက်ပွဲတွေဖြစ်နေတော့ကျွန်တော်တို့ HRW အဖွဲ့ကလူတူအဲ့ဒီဒေသကိုရောက်ခဲ့ပါတယ်။ရှမ်းပြည်နယ်မှာလေရင်တွေကဘုံတွေကျဲနေတော့မှာကချင်နဲ့ရှမ်းပြည်နယ်မှာလူပေါင်းတောင်းနဲ့ချီပြီးအုံမဲ့အိမ်မဲ့ဖြစ်နေကြပါတယ်
။ Tom Lantos Luke Week Commission ရဲ့ပူတွဲအခွင့်အရေးဖြစ်သူအထက်လွှတ်တော်မှ Joe Pitts ကလည်းလက်ရှိအနေနဲ့ Vietnam, Myanmar နဲ့ Cambodia နိုင်ငံတွေရဲ့လူအခွင့်အခြေအနေနဲ့ပတ်သက်လို့တော့အဓိကစောင့်ကြည့်ဖို့လိုအပ်တဲ့အကြောင်းထောက်ပြသွားပြီးမြန်မာနိုင်ငံနဲ့ပတ်သက်လို့သူရဲ့စိုးရိမ်မကင်းဖြစ်မှုကိုအခုလိုပြောခဲ့ပါတယ
် In Burma the plight of the Rohingya the Muslim community has been well documented and other religious minorities including predominantly Christian Kachin
မြန်မာနိုင်ငံမှာမွတ်စလင်လူနည်းစုလူအဖွဲ့စည်းတွေဖြစ်တဲ့ Rohingya တွေရဲ့အတ္တိဒုက္ခရောက်နေမှုဟာမှတ်တမ်းနေရှိပါတယ်ဒါအပြင်တခြားဘာသာရေးလူနည်းစုတွေဖြစ်တဲ့ခရီးယန်ကချင်နဲ့ရှမ်းတိုင်းရင်းသားတွေဟာမြန်မာစစ်တပ်ရဲ့နောက်ဆက်ဟန်တာတိုက်ခိုက်မှုတွေကိုဆက်လက်ခံနေရဆဲဖြစ်ပါတယ်။ဒီလူအခွင့်အရေးစိုးရိမ်မကင်းဖြစ်မှုတွေအပြင်ဒီနေ့တင်ပြခဲ့တဲ့အကြောင်းအရာတွေကိုအတိအမှတ်ပြုပြီးဆွေးနွေးသင့်ပါတယ်။ဒီစိုးရိမ်မကင်းဖြစ်မှုတွေကိုအာဆီယံအသင်းကြီးတစ်သင်းလုံးအနေနဲ့လည်းကင်တွယ်ဖြေရှင်းသင့်ပါတယ
်။မလေးရှား၊စင်ကာပူ၊ဘရူနိုက်နဲ့မြန်မာနိုင်ငံရရှိ၄နိုင်ငံတို့ဟာနိုင်ငံတကာဒီသူနဲ့နိုင်ငံရေးဆိုင်ရာအခွင့်အရေးစာချုပ်ကိုဂရိတိုင်လက်မှတ်ရေးထိုးထားခြင်းမရှိတဲ့အကြောင်းလဲကော်မရှင်ကထောက်ပြခဲ့ပါတယ်ရှင်
။ဒါကတော့အာဆီယံနိုင်ငံတွေရဲ့လူခွင့်ရေးအခြေအနေအကြောင်းအထက်လွှတ်တော်ကြားနာပွဲနဲ့ပတ်သက်ပြီးတော့ဒေါ်လာတန်တင်ပြသွားတာဖြစ်ပါတယ်။အခုတော့ကုလသမဂ္ဂဘာပဲကအခြေအနေကိုစစ်ပါမယ်။ကမ္ဘာတဝန်းလူခွင့်ရေးစံတမ်းမှုတွေနဲ့လွတ်လပ်မှုတွေကိုတက်ခိုက်ခံရတယ်လို့ကုလသမဂ္ဂလူခွင့်ရေးမဟာမင်းကြီးဇာအိတ်right el hussein ကပြောကြားလိုက်ပါတယ်32ကြိမ်မြောက်ကုလသမဂ္ဂလူခွင့်ရေးကောင်စီညီလာခံအဖွဲ့မိန်ခွန်းအတွင်းမဟာမင်းကြီးကအဲ့ဒီလိုပြောကြားလိုက်တာဖြစ်ပြီးတော့သူ့ဆိုရတားဆီးလို့ရနိုင်တဲ့လူခွင့်ရေးဆိုင်ရာစိုးရိမ်ချက်တွေကိုလည်းချပြသွားခဲ့ပါတယ်မြန်မာနိုင်ငံနဲ့ဆိုင်တဲ့လူခွင့်ရေးအစည်းအဝေးခန်းစာကိုလည်းမဟာမင်းကြီးကညီလာခံအတွင်းမှာတင်ပြသွားပါတယ်ဒီအကြောင်း VOA သတင်းတောက် Lisa Schlenz တရင်ပြပို့ထားတာကိုကိုဇော်ဝင်းလိုင်ကစူးစီးပြီးတော့တင်ပြထားတာကိုနားဆင်ကြပါခင်ဗျာ
။အားနေပြီးခုခုရမဲ့တဲ့သူတွေအပေါ်နိုင်ငံရေးသမားတွေကရိုင်းစိုင်းစွာမတရားပြုကျင့်နေတဲ့အတွက်လူ့အခွင့်အရေးချိုးဖောက်မှုတွေနဲ့နိုင်ငံတကာလူသားချင်းစာနာမှုဆိုင်ရာဥပဒေချိုးဖောက်မှုတွေအချိန်မြင့်ဖြစ်ပေါ်လာနေတာလို့ကုလသမဂ္ဂလူ့အခွင့်အရေးမဟာမင်းကြီးဇေယီရိုက်အယ်ဟူစိန်ကသတိပေးပြောကြားလိုက်ပါတယ်။လူသားတွေအတူရှင်တွဲနေထိုင်ရေးအတွက်ထိန်းချုပ်ပေးထားတဲ့ဥပဒေတွေအဖွဲ့အစည်းတွေနဲ့စံတန်ဖိုးတွေဟာလည်းချိုးဖောက်ဖျက်ဆီးခံရတယ်လို့သူကပြောပါတယ်။အများပြည်သူလွတ်လပ်မှုအပေါ်နှိမ်နှင်းဖြိုခွဲမှုတွေများပြားလာတာနဲ့အမျှအမုန်းတရားဟာပင်မရေစီးကြောင်းပေါ်ရောက်ရှိလာနေပြီးအာအတားဖြစ်စေတဲ့ဒဏ္ဍာရီတိဆောက်တာအပြင်မတင်ငါမှုတွေလည်းတိုးမြင့်လာနေတယ်လို့ဇာယီကပြောပါတယ
်။ I also condemn with the greatest possible force the outrageous attacks by violent extremists on innocent people.
နှင်းတင်တယ်လို့ရွေးချယ်ပြီးဒါမှမဟုတ်သူတို့ရဲ့ယုံကြည်ချက်ကြောင့်ပဲဖြစ်ဖြစ်ထင်မြင်ချက်ကြောင့်ပဲဖြစ်ဖြစ်ဒါမှမဟုတ်မနေ့ကကျွန်တော်တို့မြင်တွေ့ခဲ့ရသလိုသူတို့ရဲ့လိမ်ပိုင်းဆိုင်ရာခံယူချက်ကြောင့်ပဲဖြစ်ဖြစ်အကြမ်းဖက်အစွန်းရောက်တိုက်ခိုက်မှုတွေပေါ်ကျွန်တော်တို့အနေနဲ့အပြင်းထန်ဆုံးနှီးလန့်တဲ့ပြစ်တင်ရှုံချပါတယ
်လူခွင့်ရေးမဟာမင်းကြီးကစနေနေ့ညကဖလော်ရီဒါပြည်နယ်အော်လန်ဒိုမြို့ကလိမ်လူချင်းစုံမဲ့သူတွေတွားလိရှိတဲ့ညကပွဲရုံမှာဖြစ်သွားခဲ့တဲ့ပြစ်ခတ်မှုကြောင့်လူပေါင်း50သေဆုံးခဲ့ရတဲ့ဖြစ်ရပ်ကိုထည့်သွင်းပြောကြားသွားတာပါကုလသမဂ္ဂလူ့အခွင့်အရေးကောင်စီမှမြန်မာနိုင်ငံအတွင်းကလူ့အခွင့်အရေးအခြေအနေတွေနဲ့ပတ်သက်လို့ညီလာခံအဆုံးမသတ်ခင်မှာမဟာမင်းကြီးကအစီအခံစာတင်သွင်းမှုရှိတဲ့အတွက်မြန်မာနိုင်ငံအတွင်းကလက်ရှိလူ့အခွင့်အရေးအခြေအနေတွေအပေါ်နိုင်ငံတကာလူ့အခွင့်အရေးအဖွဲ့အစည်းတွေကဘယ်လိုရှုမြင်ကြသလဲလို့သိရှိနိုင်အောင်မေးကြည့်တဲ့အခါမြန်မာနိုင်ငံအတွင်းကလူ့အခွင့်အရေးအခြေအနေတွေဟာရေပူအားဖြင့်တိုးတက်ကောင်းမွန်လာတာကိုတွေ့ရတယ်လို့ HRW လူ့အခွင့်အရေးစောင့်ကြည့်အဖွဲ့ကအာရှရေးရာညွှန်ကြားရေးမှူး Brett Adam ကပြောပါတယ်
The human rights situation in Burma has improved considerably in the last year on things like freedom of speech.
လွတ်လပ်စွာပြောဆိုခွင့်၊သတင်းလွတ်လပ်ခွင့်၊လွတ်လပ်စွာစုဝေးခွင့်စတဲ့ကဏ္ဍတွေမှာလူ့အခွင့်အရေးအခြေအနေတွေဟာလွန်ခဲ့တဲ့နှစ်အတွင်းမြန်မာနိုင်ငံထဲမှာတိတိတသာတိုးတက်ကောင်းမွန်လာခဲ့ပါတယ်။ဒါပေမဲ့စစ်တပ်ကကာကွယ်ရေး၊ပြည်ထောင်ရေးနဲ့နယ်စပ်ဒေသလုံခြုံရေးစတဲ့ဝန်ကြီးဌာန၃ခုကိုဆက်လက်ထိန်းချုပ်ထားဆဲဖြစ်တဲ့အတွက်မြန်မာနိုင်ငံထဲကအခြေအနေတွေအပေါ်ကျွန်တော်တို့အနေနဲ့အထူးစိုးရိမ်နေဆဲဖြစ်ပါတယ်။ဆန္ဒပြပွဲတွေထဲမှာပါဝင်မှု Facebook စာမျက်နှာပေါ်မှာရေးသားပြောဆိုမှုတွေကြောင့်လူအချို့ဖမ်းဆီးခံရတာကိုလည်းကျွန်တော်တို့မြင်တွေ့နေရဆဲဖြစ်ပါတယ်
။မြန်မာနိုင်ငံအတွင်းကရိုဟင်ဂျာမွတ်စလင်တွေအရေးကိုရခိုင်အစိုးရတွေကကင်တွယ်ခဲ့ပုံနဲ့ပတ်သက်လို့ကုလသမဂ္ဂအပါအဝင်နိုင်ငံတကာလူ့အခွင့်အရေးအဖွဲ့အစည်းတွေအတွက်အများအားဝေဖန်ထောက်ပြစရာဖြစ်ခဲ့တာပါ။လက်ရှိ NLD အစိုးရဟာအရင်အစိုးရရဲ့အမွေကိုလက်ခံလိုက်ရပြီးဒီကိစ္စကိုကင်တွယ်ဖြေရှင်းဖို့အတွက်ဂျင်းနဲ့ကြက်ထဲရောက်နေတဲ့အနေအထားမှာဖြစ်နေတယ်လို့ Brett Adam ကပြောပါတယ
်။ New government in a difficult position because there are many racists and bigots in Burmese society.
မြန်မာနိုင်ငံထဲမှာရိုဟင်ဂျာလူမျိုးစုတွေပေါ်အပြောင်းမျိုးမျိုးကြောင့်လက်တွေ့မဆန်စွာတယူတန်မုန်းတီးနေတဲ့သူတွေရှိနေတဲ့အတွက်အစိုးရတဲ့ဟာလည်းခက်ခဲတဲ့အနေအထားမှာရောက်နေပါတယ်။669လို့မဘာတာလို့အဖွဲ့အစည်းတွေကလည်းရှိနေတာပါ။အဲ့ဒီလိုအခက်ခဲတွေနဲ့ရင်ဆိုင်နေရပေမဲ့လည်းဒေါန်ဆန်းစုကြည်နဲ့ NLD အစိုးရအနေနဲ့လူတစ်ဖက်သားပေါ်နှိမ်ချဆက်ဆံလူစိမ့်မရှိတဲ့လူတော်တွေကိုစီယုံသိမ့်သွင်းပြီးဒီပြဿနာကိုဘယ်လိုဖြေရှင်းမလဲဆိုတာကိုဆွေးနွေးတိုင်ပင်ပြီးဥဆောင်မှုပေးလှုပ်ဆောင်တဲ့ပါတယ်။အဲ့ဒီလိုလှုပ်ဆောင်တဲ့နေရာမှာမြန်မာနိုင်ငံအတွင်းနှစ်ပေါင်းများစွာဘိုးစင်ပေါင်ဆက်နေလာသူတွေကိုနိုင်ငံသားအဖြစ်အသိအမှတ်ပြုတာလည်းပါဝင်မှာဖြစ်ပါတယ်။အဲ့ဒီလိုဖြစ်လာအောင်လည်းနိုင်ငံသားဆိုင်ရာဥပဒေကိုပြင်ဆင်နေပါတယ်
။ရိုဟင်ဂျာတွေအရေးတဲ့အစိုးရအတွက်ဖြည့်ရှင်းဖို့ပုံမူခက်ခဲတဲ့ကိစ္စကတော့တိုင်းရင်းသားတွေရဲ့အရေးကိစ္စဖြစ်တယ်လို့လည်း Brett Adam ကပြောပါတယ်။မကြသေးခင်ကာလတွေအထိရှမ်းပြည်နယ်၊ရခိုင်ပြည်နယ်နဲ့ကချင်ပြည်နယ်တွေမှာရှိနေတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းတွေအပေါ်ထိုးစစ်ဆင်တိုက်ခိုက်မှုတွေပြုလုပ်နေတာကိုအစိုးရအနေနဲ့ဟန်တားနိုင်ခြင်းမရှိတာဟာဖွဲ့စည်းပုံရဲ့ခြုံရင်းချက်ကြောင့်ဖြစ်တယ်လို့ Brett Adam ကထောက်ပြပါတယ်။ကုလသမဂ္ဂလူ့ခွင့်ရေးကောင်စီရဲ့32ကြိမ်မြောက်ညီလာခံကိုဇွန်လ23ရက်နေ့ကနေဇူလိုင်လ1ရက်နေ့အထိဆွစ်ဇာလန်နိုင်ငံဂျနီဗာမြို့မှာကျင်းပနေတာဖြစ်ပြီးမြန်မာနိုင်ငံအတွင်းကရိုဟင်ဂျာမွတ်စလင်တွေနဲ့တခြားတိုင်းရင်းသားလူနည်းစုတွေအပေါ်ကျူးလွန်နေတဲ့လူ့ခွင့်ရေးချိုးဖောက်မှုတွေနဲ့ဆိုင်တဲ့အစီရင်ခံစာကိုညီလာခံအတွင်းလူ့ခွင့်ရေးမဟာမင်းကြီးဇာယီရိုက်အယ်ဟူစိန်ကတင်သွင်းသွားမှာဖြစ်ပါတယ်ခင်ဗျာ။
ကိုယ်စော်ဝင်းလှိုင်တင်ပြသွားတာပါတူတာရှင်တို့အနေနဲ့ VOE ကိုဝေဖန်အကြံပြုစာရေးသားပေးပို့လို့ရတဲ့တည်တချင်းတောင်းကျင်ကြရတဲ့ဆိုရင်ကျွန်တော်တို့ရဲ့ email လိပ်စာက bamis@voanews ဖြစ်ပါတယ်ခင်ဗျာဒီခေါင်းကbamis@voanews.com ကိုဆက်သွယ်နိုင်ပါတယ်ခင်ဗျာ
VOE မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီး D ီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့၈နာရီကနေ၉နာရီထိတစ်ချိန်နေ့လယ်၁၂နာရီကနေနေ့ခင်း၁နာရီထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း၆နာရီခွဲကနေ၇နာရီထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာနံနဲ့ခင်ဗျာခင်ဗျာအခုနားဆင်နေကြရတာကတော့ VOA မြန်မာပိုင်းရဲ့အင်္ဂါနေ့မနေ့ဖက်ထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်။လိုင်းဒိုမီတာ32 40 48တို့ပြင်လိုင်းဒိုမီတာ50 kHz 5995နဲ့လိုင်းလက်မီတာ190 kHz 1505တို့ကပါတိုးချဲ့ပြီးတော့ထုတ်လွှင့်ပေးနေပါတယ်။အခုဒုတိယပိုင်းမှာနားဆင်ကြရမယ့်အထက်မှာဆိုရင်တော့ကမ္ဘာသတင်းမီဒီယာတွေကမြန်မာနိုင်ငံအကြောင်းကောက်နှုတ်ချက်ကိုတင်ပြပေးမှဖြစ်တယ်လို့မနေ့ကင်းအင်္ဂလိပ်စာတင်ကန်းစာကိုလည်းနားဆင်ရမှာပါ။ပတ်စင်အစီအစဉ်တွေတင်ဆက်တဲ့အခါမှာဆိုရင်တော့
နေရာတော်မှန်များတုံးနေပြီကျွန်တော်တို့နိုင်ငံမှာဘလုံးမှမရှိသေးဘူးအဓိကတော့ numbering ဒီ address system မရှိတဲ့အတွက်ဒီ GPS ဆိုတာလုပ်လို့မရတာပေါ့ဒါတွေ address system ကိုကိုလုပ်လို့မရဘူးကျွန်တော်တို့
စီးပွားရေးကဏ္ဍမှာနားဆင်ကြရဖို့ရှိပါတယ်ဒါအပြင်တုတ္တဆုံလွင်အမေရိကန်တခွင်အစီအစဉ်ကိုလည်းထုတ်လွှင့်ပေးမှာဖြစ်ပါတယ်အခုရင်ဆုံးတော့ကမ္ဘာသတင်းမီဒီယာတွေကမြန်မာနိုင်ငံအကြောင်းကောက်နှုတ်ချက်ကိုတင်ပြပေးပါမယ်ဒီနိုင်ငံကအကူအညီပေးဖို့အစီအစဉ်တစ်ခုရပ်ဆိုင်းလိုက်တာဟာမြန်မာအစိုးရဌာနအတွက်အကျွေးတင်သွားစေတယ်လို့ပြည်သူတွေအတွက်လည်းအန္တရာယ်ဖြစ်စေတယ်ဆိုတဲ့ခေါင်းစဉ်နဲ့ဒီဒီပလိုမက်စာဆောင်မှာပရာရှန်ပရာစတဗရမ်ရေးသားထားတဲ့ဆောင်းပါးကိုတင်ပြရမယ်ဆိုရင်မြန်မာနိုင်ငံကအေယာဝတီမြစ်ကိုဖြတ်ပြီးတော့ရေလွဲတူမြောင်ဖောက်ဖို့အတွက်အကူအညီပေးဖို့ကတိပြုထားပြီးသားကိစ္စကိုတရုတ်နိုင်ငံအနေနဲ့ညှင်းပယ်လိုက်တာကြောင့်အေယာဝတီတိုင်းဆယ်မြောင်းဌာနအတွက်ဒေါ်လာငွေတန်းနဲ့ချီပြီးတော့အကျွေးတင်သွားသလိုတိတ်နဲ့ချီတဲ့လူတွေအတွက်လည်းရေဘေးဒုက္ခရောက်စေနိုင်ပါတယ်။ဒါဟာတရုတ်နိုင်ငံအနေနဲ့အရှေ့တောင်အာရှဒေသရင်းအခြေခံအဆောက်အုံတစ်ခုတည်ဆောက်မှုကိုကစင်ကလျားဖြစ်သွားစေတယ်လို့တာဝန်ရှိသူတယောက်က AOD သတင်းဌာနကိုပြောတယ်လို့ရေးသားထားပါတယ်။ပြီးခဲ့တဲ့စက်တင်ဘာလကသမရဦးသိန်းစိန်တရုတ်ပြည်ကိုတွားရောက်လေပတ်စဉ်မြန်မာနိုင်ငံတဘာဝဘေးဒဏ်ကူညီကယ်ဆယ်ရေးရန်ပုံငွေပေးအပ်ဖို့အတွက်တရုတ်သမရရှီကျင်းပင်ကဂရုပြုလိုက်ပြီးတဲ့နောက်ဆေမြောင်းဌာနဟာအမျိုးသားတဘာဝဘေးအန္တရာယ်တားဆီးကာကွယ်ရေးကော်မတီထံကနေစက်တန်းပေါင်း 2,000 ချေငားပြီးတော့ဟင်္ဒရာနဲ့ဇလွန်မြို့နယ်တွေမှာရေလွှဲတူမြောင်ဖောက်လို့ရေးလုပ်ငန်းတွေစတင်ခဲ့ပါတယ်။ဒါပေမဲ့တကယ်တမ်းမှာတော့တရုတ်ထံကဘာငွေကြေးမှရောက်မလာဘူးလို့ဆိုပါတယ်။ဆေမြောင်းဌာနကတော့ဖေဖော်ဝါရီလကစတင်ခဲ့တဲ့အဲ့ဒီစီမံကိန်းအတွက်ယင်းနီးမြှုပ်နှံမဲ့ဒူတွေထံကရောငွေထုတ်ချေးသူတွေထံကပါအကျွေးဒေါ်လာ4.6တန်းလောက်တင်သွားတယ်လို့ထောက်ပြထားပါတယ်။ဒီစီမံကိန်းဟာတရုတ်ပြည်ကအထောက်ပံ့ပေးမယ်ဆိုတဲ့အတွက်အကောင့်ထည့်ဖော်ခဲ့တာဖြစ်ပြီးတော့တိဆောက်နေတာကိုတောင်လာရောက်ပြီးစစ်ဆေးသွားသေးတယ်လို့တာဝန်ရှိသူကပြောတဲ့အကြောင်းကြီးသားထားပါတယ်။နောက်ပိုင်းမှာကျမှဆောက်လက်စနဲ့အပြီးတက်ထားပြီးသားစီမံကိန်းတွေအတွက်အကူအညီပေးဖို့မဟုတ်ဘဲစီမံကိန်းအစ်စ်တွေအတွက်သာအကူအညီပေးဖို့ဖြစ်တယ်လို့ဆိုလိုကြောင်းကြီးသားထားပါတယ်။ဆယ်မြောင်းဌာနအတွက်ချင်းငွေပြန်ပေးဖို့အတွက်အခက်တွေ့နေရပြီလို့ဆိုပါတယ်။ဒီရေလွဲတူမြောင်းစီမံကိန်းဟာမြို့နယ်တော်တော်များများကိုအေယာဝတီမြစ်ရေတိုက်စားမှုမခံရအောင်ရေစီးလမ်းကြောင်းလွှဲပေးဖို့အတွက်ရည်ရွယ်တိစောက်တာဖြစ်တဲ့စသဖြင့်ရေးသားထားပါတယ်အပြည့်အစုံကိုဒီဒီပလိုမက်စာဆောင်မှာဖတ်ရှုနိုင်ပါတယ်ဆက်လက်တင်ပြပေးမှာကတော့ Burma Army Deploy Armed Drones မြန်မာစစ်တပ်ဟာလက်နက်တပ်ဆင်ထားတဲ့ drone လေယာဉ်တွေဖြန့်ကျက်ချထားနေပြီဆိုတဲ့ခေါင်းစဉ်နဲ့စောရံနိုင်ရေးသားထားတဲ့ဆောင်းပါးကို AR Online မှာဖတ်ရပါတယ်မြန်မာတပ်မတော်ဟာရန်သူကိုထောက်လှမ်းဖို့ရေတိုက်ခိုက်ရေးအတွက်ရဲ့အသုံးပြုဖို့အတွက်နိုင်ငံမြောက်ပိုင်းကလူမျိုးစုတွေရှိရာဒေသမှာဖြန့်ကျက်ချထားနေပြီဖြစ်တဲ့အကြောင်း HIS James စစ်ဖက်ရေးရာလိလာတုဒေသနစာဆောင်မှာဖော်ပြထားတာကိုကိုးကားပြီးတော့ရေးသားထားပါတယ်။လူလိုက်ပါခြင်းမရှိတဲ့တိုက်ခိုက်ရေးသုံး UCAV အမျိုးအစား drone လေယာဉ်တွေဖြစ်ပြီးမြေပြင်အနေအထားတွေကိုထောက်လှမ်းတဲ့နေရာတွေမှာတိုက်ခိုက်ရေးတွေမှာအသုံးပြုနိုင်တယ်လို့ James Magazine ရဲ့ဘန်ကောက်အခြေစိုက်စစ်ဖက်ရေးရာကျွမ်းကျင်သူ Anthony Davis ကပြောကြောင်းရေးသားထားပါတယ်။ဝေဟင်ကနေမြေပြင်ကိုပြစ်နိုင်စွာရှိတယ်လို့ဂျိုရူးကနေထိန်းချုပ်ပြီးတော့ပြစ်ခတ်နိုင်တဲ့တရုတ်နိုင်ငံလို့ CH-3A drones အနည်းဆုံးဒဇင်းဒါမှမဟုတ်ဒဇင်းထက်မကတဲ့အရေးအတွက်ကိုရှမ်းပြည်မြောက်ပိုင်းလာရှိုးဒါမှမဟုတ်ကချင်ပြည်နယ်ဗမော်မှာထားရှိတယ်လို့ဆိုပါတယ် CH-3A အမျိုးအစား drone ယင်ကိုမနှစ်ကကိုးကန်ကိုးပိုင်းအုပ်ချုပ်ရေးဇုံအတွင်းမှာအသုံးပြုခဲ့ပါတယ်ဒါဟာပထမအဦးဆုံးသုံးနာဖြစ်တယ်လို့လည်းယုံကြည်ရကြောင်းရေးသားထားပါတယ်တချို့ drone ယင်တွေကိုဘင်္ဂလားဒေ့ရှ်နေဆက်မှာလည်းဖြန့်ကျက်ချထားတယ်လို့ဆိုပါတယ် HIS James Magazine အနေနဲ့စစ်ဖက်တာဝန်ရှိသူတယောက်ကရိုက်ကူးပြီးတော့ Facebook စာမျက်နှာပေါ်မှာတင်ထားတဲ့ဓာတ်ပုံပေါ်အခြေခံပြီးတော့ အတီးပြုတ်နိုင်ခဲ့တာဖြစ်တယ်ဆိုပြီးတော့လည်းရေးသားထားပါတယ်အပြည့်အစုံကို rawdi.com မှာဖတ်ရှုနိုင်ပါတယ်ခင်ဗျာ
ဒီနေ့စီရင်ဆံမေဘွဲမှာကြာရှုံးတဲ့လူတော်လေးများပါတယ်မြန်မာနိုင်ငံခေတ်အဆက်ဆက်မှာစီရင်အောင်ဖို့ဘာကြောင့်များဒီလောက်ခက်ခဲနေရတာပါလဲကျောင်းသားတွေကပဲညံ့နေတာလားပညာရေးစနစ်ရဲ့ချုပ်ရင်းချက်ကြောင့်ပါလားစေရန်ကြရှုံးကတက်လူငယ်တွေရဲ့ဘဝတလန်းမှာအခက်အခဲအတားအဆီးဖြစ်နေသလားဆိုတာအခုလာမယ့်အင်္ဂါညတရိုက်လေလံအစီအစဉ်မှာဆွေးနွေးကြရအောင်ပါဒီအစီအစဉ်မှာပါဝင်ဆွေးနွေးကြနေဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုအင်္ဂါညမီပို့ထားပေးပါ VOA ရဲ့ဖုန်းနံပါတ်က1-2392-382-999လေးအီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်ကိုယ်တိုင်ပါဝင်မဆွေးနွေးနိုင်ဘူးဆိုရင်လည်းဆွေးနွေးကြတာကိုစာနယ်ပဲဖြစ်ဖြစ်အတန်ဖိုင်နဲ့ပဲဖြစ်ဖြစ်ပို့ထားလို့ရပါတယ်ပါဝင်ဆွေးနွေးကြဖို့တော်တော်ရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်ခင်ဗျာ
။တရိုက်လေးလိုင်းဆွေးနွေးကမှဝင်ရောက်ဆွေးနွေးလိုသူတွေဒီကနေ့ည9နာရီအစီအစဉ်မတိုင်ခင်အချိန်မီဆက်သွယ်ကြဖို့ထပ်မံပြီးတော့ဖိတ်ခေါ်လိုက်ပါတယ်။အခုတော့မနက်ခင်းအင်္ဂလိပ်စာသင်ခန်းစာကိုလေ့လာနိုင်ကြပါပြီ။မနက်ခင်းတိုင်းနားဆင်နေကြ American Indian 3အင်္ဂလိပ်စာသင်ခန်းစာတွေကိုဒေါ်လာလတ်တန်းကစီစဉ်တင်ဆက်ပေးနေတာဖြစ်ပါတယ်ခင်ဗျာ။
ဒီမနေ့တင်ပြမယ့် idiom အသုံးကတော့
drive me up the wall
ဖြစ်ပါတယ်စာလုံးပေါင်းက D R I V E drive ကမောင်းတာ M E M E ကကျွန်တော်ကျမ U B up ကအပေါ်ဆိုတော့ drive me up ကအပေါ်ကိုမောင်းတဲ့သဘောဖြစ်ပါတယ် T H E the W A L L wall ကနေရာဆိုတော့စကားထုံးရဲ့ဓာတ်ရိုက်ဒီဘေကတော့နေရာပေါ်ကိုမောင်းတက်တဲ့သဘောဖြစ်ပါတယ်။ဒီသုံးဆင်းသက်လာတာကတော့လောင်ရင်ထဲမှာရောက်နေတဲ့တရိတ်ဆန်တကောင်ကိုအပြင်ကဆလို့ဖြစ်စေအနောက်ရှက်ဖြစ်အောင်လို့လို့ဖြစ်စေအဲ့ဒီအထက်မှာရှိတဲ့အကောင်ကလောင်ရင်ရဲ့နေရာပေါ်ကိုပြည့်တဲ့ရှောင်းတင်းရာကနေဆင်းသက်လာတဲ့အသုံးပဲဖြစ်ပါတယ်။ဒါကြောင့် idiom အသုံးကတော့လူတူဦးကိုစိတ်တူအောင်စိတ်အနောက်ရှက်ဖြစ်စေအောင်လုပ်တာကိုဆိုလိုတာဖြစ်ပါတယ်။အထူးသဖြင့်ထွက်ပြေးခြင်းစိတ်ပေါက်တဲ့သဘောမျိုးလို့ဆိုနိုင်ပါတယ်။ဒီသုံးနဲ့ပတ်သက်လို့ George Group ပြည်တဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် I don't want to visit my cousin's place. He has 5 kids and they drive me up the wall.
ကျွန်တော်ကတော့ကျွန်တော်ညီတပင်ခွဲအိမ်ကိုအလဲမသွားလို့ပါဘူးဗျာ။သူ့မှာကလေး9ယောက်တောင်ရှိတယ်လေ။သူတို့ကြောင့်ကျွန်တော်ထွက်ပြေးခြင်းစိတ်ပေါက်မိတယ်လို့ဒီပေးရပါတယ်။ဥပမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
I don't want to visit my cousin's place. He has 5 kids and they drive me up the wall.
လူတူဦးကိုစိတ်အနှောက်အယှက်ဖြစ်စေတဲ့ထွက်ပြေးခြင်းစိတ်ပေါအောင်လုပ်တယ်ဆိုရင် idiom အသုံးရဘယ်လိုပြောမလဲ?
Drive me up the wall.
လို့ပြောလို့ရပါတယ်။အဲ့ဒါကတော့ဒီကိစ္စမနေ့တင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ်။
ဒေါ်လာလတ်တန်စီစဉ်တင်ဆက်တဲ့ American Indian 3 English စာသင်ခန်းစာကိုတင်ဆက်ပေးခဲ့တာဖြစ်ပါတယ်။အခုတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပါတော့မယ်။ပထမအဆုံးနားဆင်ရမှာကတော့စီးပွားရေးကဏ္ဍဖြစ်ပါတယ်။မြန်မာနိုင်ငံဖွံ့ဖြိုးတိုးတက်လာတာနဲ့အမျှဝန်ဆောင်မှုလုပ်ငန်းတွေလည်းပြောင်းလဲမှုနဲ့အတူလိုအပ်လာနေတာပါ။အခုဆိုရင်ရန်ကုန်မြို့အတွင်းတနေရာကနေတနေရာကိုပါဆယ်ပေးပို့တဲ့စနစ်နဲ့ကုမ္ပဏီတွေပေါ်ပေါက်လာနေပါပြီ။အမေရိကန်ပြည်ထောင်စု City College of New York ကနေအင်ဂျင်နီယာမဟာဘွဲ့ရရှိထားသူကိုအုတ်ကာဖြူဟာသူရထားတဲ့ဘွဲ့ကိုမြန်မာနိုင်ငံမှာပြန်အသုံးချမယ်ဆိုတဲ့ရည်ရွယ်ချက်နဲ့အခုဆိုရင်ရန်ကုန်မြို့မှာမာရသွန်မြန်မာပါဆယ်ပို့ဆောင်ရေးဝန်ဆောင်လုပ်ငန်းကိုစတင်ပြီးတော့လုပ်ကောင်နေသူဖြစ်ပါတယ်။ကိုအုတ်ကာဖြူကို VOE ဌာနချုပ်မှာကုဇဝင်းလိုင်ကတွေ့ဆုံမေးမြန်းပြီးတော့အခုသတင်းပတ်ရဲ့စီးပွားရေးကဏ္ဍမှာတင်ဆက်ထားပါတယ်။နားဆင်ကြပါခင်ဗျာ။
ကတော့မာရသွန်မြန်မာပါဆယ် delivery service ဆိုပြီးတော့ခုမြန်မာပြည်မှာဟိုစတင်ပြီးတော့လုပ်နေပါတယ်အဓိကကတော့ door to door parcel service ပေါ့ခုလောလောဆယ်တော့ရန်ကုန်မြို့တွင်းမှာပဲအဲဒီအကိုပို့ခြင်းတဲ့ parcel ကိုနေချင်းပြီးပို့ပေးတယ်ပေါ့နော်အဲဒီနောက်2လ3လအဲ near future မှာတော့ကျွန်တော်တနိုင်ငံလုံးအနေနဲ့တခြားမြို့ကြီးတွေကနေစပြီးတော့ step by step ပေါ့နော်လုပ်သွားဖို့အဲ့လို service လေးလုပ်နေပါတယ်ကျွန်တော်ပစ္စည်းကိုတော့ဟို limit ရလို့တော့ generally မထားဘူးဒါပေမဲ့အဓိကကတော့ကျွန်တော်တို့က online shopping တွေကို service ပေးတယ်နောက်တစ်ခုကကျွန်တော်တို့ floral service တွေကို service ပေးတယ်နောက်တစ်ခုကဒီ bakery တွေကိုတို့ရဲ့မ ငွေနဲ့ကိတ်တို့ဘာတို့ကိုကျွန်တော်က service ပေးတယ်ပေါ့နော်အဲဆိုတော့ဒီ category ကတော့အများကြီးပဲပေါ့ဒါကတော့ကျွန်တော်တို့ဟို customer တွေပေါ်မှာမူတည်ပြီးတော့ကျွန်တော်ကသူတို့လိုအပ်တဲ့ handling ကိုကျွန်တော်တို့တရားလေးဟိုဟို case by case လုပ်ပေးရတဲ့သဘောတရားရှိတာပေါ့ဟုတ်ကဲ့
ဟုတ်ကဲ့ခင်ဗျာကျွန်တော်တို့သိထားသလားဆိုလို့ရှိရင်ကိုအုပ်ကဖြိုးဟာနိုင်ငံသားမှာပညာသင်ခဲ့တယ်ကိုသင်ခဲ့တဲ့ပညာနဲ့လည်းနိုင်ငံသားမှာအလုပ်လုပ်ပြီးတော့ရပ်တည်လို့လစာကောင်းကောင်းနဲ့ရပ်တည်လို့ရနိုင်တဲ့အနေအထားမှာရှိတာပဲလေရထားတဲ့ဘွဲနဲ့ဒါပေမဲ့အခုနိုင်ငံသားမှာအဲ့လိုမျိုးမလုပ်ဖ ೇನೆ မြန်မာပြည်ပြန်ပြီးစီးပွားရေးလုပ်ငန်းလုပ်ကြိုင်နေဆိုတာဘယ်လိုရွေးချယ်များရှိပါသလဲခင်ဗျာ
အဓိကကတော့ဟိုကျွန်တော်တို့နိုင်ငံသားမှာနေရဆိုရင်တော့ဟို generally ပြောရရင်တော့သူများဟိုဝန်ထမ်းပုံစံမျိုးနဲ့စရမယ်သဘောတရားရှိတယ်ပေါ့နော်အဲမြန်မာပြည်မှာကြတော့ကိုပိုင်ကိုလှုပ်ချင်တဲ့သဘောတရားကိုလှုပ်ကင်လို့ရတယ်။နောက်တစ်ခုကဒီအခုချိန်နဲ့ကလည်းဟိုမြန်မာပြည်အတွက်အကောင်းဆုံးပြန်လာဖို့အချိန်ပေါ့နော်။ဒါဟိုကျွန်တော်တို့ရှေ့က generation မနေမှာမရှိခဲ့တဲ့ဟိုအခွင့်အရေးတွေပေါ့။သူတို့ဆိုရင်ကြောင်းပြီးတယ်ဆိုရင်လည်းပြန်လာခြင်းလည်းလာလို့မရဘူးပေါ့။ကျွန်တော်တို့ပြောချင်တာတိုင်းပြည်ရဲ့အခွင့်အရေးအလောက်မရှိသေးဘူးပေါ့။အခုကတော့ဟိုတကယ်ကို opportunity အရန်ပြည့်နေတဲ့အချိန်မှာကျွန်တော်တို့ကဟိုပြန်လာမယ်ဆိုတော့ဟိုပြန်လာကျွန်တော်က risk တခုတော့ယူရတာပေါ့ကျွန်တော်ကပြန်လာရချို့နဲ့တယ်လို့ကျွန်တော်တော့ထင်တယ်ပေါ့နော်နောက်တစ်ခုကလေကျွန်တော်တို့ပြန်လာခြင်းအပြင်လည်းတခြားဟိုတိုင်းပြည်အတွက်ကောတခြားလူတွေအတွက်ကောဟိုအကျိုးတခုရှိလိမ့်မယ်လို့ဟိုကျွန်တော်တို့လည်းမကောက်ဘူးပေါ့ရှိလိမ့်မယ်လို့ကျွန်တော်ကထင်တယ်အဲ့တော့ကျွန်တော်တို့ကဟိုအဓိကပြန်လာခြင်းရွေးချယ်ကတော့အဲ့ဒါကြောင့်ပဲဖြစ်ပါတယ
်ဟုတ်ကဲ့ပြည်မနိုင်ငံထဲမှာလည်းအခုကဟိုလူငယ်တွေကြားထဲမှာအလုတ်ကန်ရှားပါမှုကလည်းများနေတော့ဒီအလုတ်ကန်ဖန်တီးပေးရလည်းရောက်တယ်ပေါ့အဲ့လို
တော့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ပါတယ
်ဟုတ်ကဲ့ဆိုတော့အခုဆိုလို့ရှိရင်တချို့လဲဟိုပြည်ပမှာရောက်နေကြတဲ့မြန်မာတွေပညာလာတင်ပြီးတော့ပြန်သွားတာပဲဖြစ်ဖြစ်အရင်တုန်းကဒီအကြောင်းမျိုးမျိုးကြောင့်နိုင်ငံသားကိုရောက်လာကြနိုင်ငံရေးကြောင့်ပဲဖြစ်ဖြစ်စီးပွားရေးအခြေအနေကြောင့်ပဲဖြစ်ဖြစ်ရောက်ပြီးတော့အခြေချနေထိုင်ပြီးတော့မှအခြေချပြီးတော့မှနိုင်ငံသားမှာအခြေချနေပြီးတော့မှမြန်မာပြည်ကိုအခုပြန်သွားကြတဲ့လူတွေလည်းကြားပါတယ်တချို့လဲအောင်မြင်တဲ့ကျွန်တော်တို့အတန်နေကြတချို့လဲမအောင်မြင်တဲ့အတန်နေကြရတယ်ကိုအုပ်ကဖြိုးတို့ကဘလို့အခက်အခဲတွေများရင်ဆိုင်ရပါတယ်ဒီကိုပိုင်လုပ်ငန်းကိုစလုပ်တဲ့အချိန်မှာတနည်းပြောရရင်တော့ကောကပြောတာဒီလိုလုပ်ငန်းမျိုးကပမာပြီးမှအမတန်ရှားပါတဲ့လုပ်ငန်းကိုအခုချိန်ထိကအခြေပြမျက်မရှိသေးဘူးဒါပေမဲ့ဒါ market အရလိုအပ်တဲ့အနေအထားမှာရှိတယ်ဆိုတော့ဒီဟာစပြီးတော့စွန့်ဦးတည်ထွင်စီးပွားရေးလုပ်ငန်းရှင်တဦးအနေနဲ့မြန်မာပြည်မှာလုပ်ငန်းစလုပ်တော့ဘလို့အခက်အခဲတွေများကြုံရလဲအ
ဲကိုအခက်အခဲကတော့အများကြီးပဲပေါ့နော်အများကြီးပဲဆိုတော့ generally ပြောရရင်ကျွန်တော်တို့ကဟို delivery system ဖြစ်တဲ့အတွက်ကျွန်တော် deliver လုပ်အောင်ပါပေါ့နော်အဲနံပါတ်1 delivery လုပ်ဖို့ကနံပါတ်1က address system ကောင်းကောင်းရှိဖို့အရေးကြီးတယ်ဒီနိုင်ငံမှာကအခုဒီဟိုလေးဆာတစ်ခုကိုရိုက်လိုက်တယ်ဆိုရင်ကျွန်တော်တို့ကအနည်းဆုံးတော့လေးဆာဘယ်မှာရှိရဲဆိုတာကိုကြည့်ဖို့မြေပုံရှိတယ်နောက်တစ်ခုက GPS system ကောင်းကောင်းရှိတယ်ကျွန်တော်တို့စီမှာကဟို even မြေပုံတောင်မှ land နာမည်နဲ့ဟိုရက်ကွက်နာမည်နဲ့နေမြေနာမည်နဲ့မှန်တဲ့မြေပုံမရှိသေးဘူးပေါ့အဲ့တော့ကျွန်တော်တို့ကလူတွေကိုပဲဟိုနီးဆက်ပေါ့ဗျာဟိုအိုင်နာရောက်ရင်ဟိုတချို့လမ်းနေမတွေ့ရင်ဟိုကွင်းရဆိုင်မေးလိုက်လမ်းဘေးရဆိုက်ကားဆရာမေးလိုက်ပေါ့အဲဆိုတော့ကျွန်တော်တို့ကဟိုအဲ့လိုဟာတွေကကျွန်တော်တို့အများကြီးကြုံတွေ့ရတာပေါ့ဒါကတော့တခြားနိုင်ငံတွေမှာဟိုမရှိတဲ့ဟို difficulty တွေပေါ့ဒါကကျွန်တော်တို့အစတွေ့ရတာပေါ့နော်ဟိုနောက်တစ်ခုကလည်းကျွန်တော်တို့ဒီဟို GPS လိုဟာမျိုးပေါ့ဒါမျိုးကဟိုတခြားနေရာတော်တော်များများသုံးနေပြီကျွန်တော်နိုင်ငံမှာဘလုံးမှမရှိသေးဘူးဒီကတော့ numbering ဒီ address system မရှိတဲ့အတွက်ဒီ GPS ဆိုတာလုပ်လို့မရတာပေါ့ဒါတွေ address system ကိုကိုလုပ်လို့မရဘူးကျွန်တော်လုပ်လည်းမရဘူးဆိုတာလုပ်ပြီးမှရမှာဆိုတော့အဲဒါကတော့ဟိုဒီအခွင့်အရေးဟိုဒီ difficulty အများကြီးတွေတခုပေါ့ဗျာအဲအဓိကကတော့ difficulty တွေများနေတယ်ဆိုရင်လည်းအဓိက difficulty တွေကကျွန်တော်တို့ရဲ့ opportunity တွေပဲပေါ့အဲဒါကြောင့်လည်းလူတွေကတိတ်ဒီ business ကိုတိတ်မလုပ်ကြတာပေါ့ဒါခက်တယ်ပေါ့ဗျာကျွန်တော်တို့ကတော့ခက်မှန်တည်တော့လဲကျွန်တော်တို့ကတော့ဟို risk တစ်ခုအနေနဲ့ယူပြီးတော့ဒီပေါ်မှာကျွန်တော်တို့ဘယ်လောက်သူများတဲ့အဲဟို efficient ဖြစ်အောင်လုပ်နိုင်မလဲဆိုတာကိုယူပြီးတော့ကျွန်တော်တို့ကဝင်ဒီ business ဝင်လိုက်တာပေါ့
ဟုတ်ကဲ့နောက်တစ်ခုက delivery service ကအခုကိုအုတ်ကဖြူစောစောပြောတာရန်ကုန်မြို့မှာအခုစပြီးတော့လုပ်နေဆိုတော့ရန်ကုန်မြို့ဆိုတာလည်းအားလုံးသိကြတဲ့အတိုင်းပဲရင်ကျော်ပိတ်ဆို့မှုကအမတန်ကြီးမားတာအဲ့တော့ဟိုတချို့ဒီမွေးနေ့ဂိမ်းမုံသွားပြီးတော့ပို့ပေးတယ်လို့ပန်းပို့ပေးတယ်လို့အချိန်မီပို့နိုင်ဖို့ကဒီရင်ကျော်ပိတ်ဆို့မှုတွေရှိနေတော့အဲ့ဒီဟာတွေရောအခက်အခဲတွေရှိသလားဘလို့
အခက်အခဲတွေကတော့ရှိပါတယ်ကိုကျွန်တော်တို့ကတော့အဓိကကတော့မြန်ကုန်မြို့မှာ bus ဟို traffic ဖြစ်တယ်ပေါ့နော်ဆိုတော့ကျွန်တော်တို့က traffic ဖြစ်ဟိုမှာဘယ်နေရာမှာဆိုရင်ဘယ်အချိန်ဖြစ်လောက်တယ်ပေါ့အဲဒီအချိန်မှာဆိုရင် bus စကားယူရင်အစဉ် bus စကားစီးရင်အစဉ်ပြင်မလားကားနဲ့သွားရင်အစဉ်ပြင်မလားအခုဆိုရင်မြို့ဘက်ယထာရှိတယ်မြို့ဘက်ယထာကလည်းမဆိုးမြို့ဘက်ယထာကတော့အားလုံးထဲမှာတော့အချိန်အမှန်ဆုံးလို့ပြောရမယ်အခုလောလောဆယ်တော့ပေါ့နော်အဲ့ကျွန်တော်တို့က3နှစ်နဲ့ဟာကိုကျွန်တော်တို့က3နှစ်နဲ့အချိန်မှာသုံးရတာပေါ့အဓိကကတော့ ဒီအဲ့ဒီဟာမျိုးလေးတွေသဘောတရားကြော်လွားရတာပေါ့ traffic ဆိုတာကမြို့ကြီးတွေမှာပဲလဲရှိတာပဲဆိုတော့ traffic ရှိတာကိုတော့ဟို difficulty တစ်ခုအနေနဲ့တော့ကျွန်တော်တို့သိယူလို့တော့မရဘူးပေါ့ဒီဟာကိုကျွန်တော်တို့ဘယ်လိုကြော်လွားရမလဲဆိုတာပဲကြည့်လို့ရမယ်ဟုတ်ကဲ့
ဒီ delivery service ဆိုတာဒီ parcel တွေဘာတွေပို့တယ်ဆိုတာဟာဟိုကဘာမှာလဲအခု FedEx တို့ UPS တို့သိတယ်မလားအများကြီးရှိကြတယ်ပေါ့နော်ကဘာကျော်ကုမ္ပဏီကြီးတွေရှိ data ထဲမှာလဲကျွန်တော်တို့ EMS တို့ဘာတို့တွေလဲကြည်ကြည်ပြန်ပြန်ရှိနေတာပဲလေတစ်ကဘာလုံးအတိုင်းတန်နေဆိုတော့မြန်မာနိုင်ငံမှာအခုစဒီကွမ်ကိုစူးတီထွင်စီးပွားရေးလုပ်ငန်းတစ်ခုအနေနဲ့စလုပ်တယ်ဆိုပေမဲ့လဲဒီလုပ်ငန်းဟာဘယ်လောက်အထိကြည်ကြည်ပြန်ပြန်ဖြစ်လာဖို့အထိစိတ်ကူးထားပါတယ်လဲကိုအိမ်မက်ပေါ့ကုမ္ပဏီရဲ့အိမ်မက်ကဘယ်လိုရှိ
ကြည်ကြည်ပြန်ပြန်တော့နံပါတ်1အနည်းဆုံးကတော့ national level ကျွန်တော်တို့ကဖြစ်ဖို့ရန်ဒါအနည်းဆုံးဒါဟိုနှစ်နှစ်ငယ်အတွင်းမှာဖြစ်ကိုဖြစ်ရမယ်လို့ကျွန်တော်တို့ကယုံကြည်တယ်။အဲဒီလောက်ဟိုဖြစ်ဟိုဒီလောက်ဖြစ်မှလည်းကျွန်တော်တို့ကနောက်တစ်ဆင့်အနေနဲ့ international ကိုကျွန်တော်တို့ကဟိုသွားလို့ရမှာပေါ့။အဲဆိုတော့အနည်းဆုံးကတော့ကျွန်တော်တို့က national level နောက်တကယ်ကြီးကျယ်သွားလို့ရှိရင်ကျွန်တော်တို့ကဒီ international worldwide ကိုပို့နိုင်တဲ့အဆင့်ထိရောက်အောင်ကျွန်တော်တို့ကကြိုးစားရမှာပေါ့
။ဟုတ်ကဲ့ကိုဥကဖြူကျေးဇူးအများကြီးတင်ပါတယ်ခင်ဗျာ
။ဟုတ်ကဲ့ပါခင်ဗျာကျေးဇူးတင်ပါတယ်။
ဇော်ဝင်းကိုင်းစီစဉ်တင်ဆက်တဲ့အပတ်စဉ်စီးပွားရေးကဏ္ဍကိုကြားခဲ့ရတာဖြစ်ပါတယ်။ဒီတော့တူတာစုံလင် American တခွင်စီစီကွန်တင်ဆက်ပေးပါမယ်။ဒီစီစဉ်မှာဆိုရင် American တမရလောင်းရွေးကောက်ပွဲအတွင်းလူနည်းစုဝင်နေနေတဲ့ဘလူတမရကုစလေလောင်းကိုရွေးချယ်မှာလဲ။ဘာကြောင့်ရွေးချယ်တာလဲဆိုတဲ့အကြောင်းကိုတင်ပြထားပါတယ်။ကိုအောင်နဲ့တူမတ်စုမုံကကူညီပြီးတော့တင်ဆက်ပေးထားပါတယ်ခင်ဗျာ။
အမေရိကန်ပြည်ထောင်စုမှာဒီနှစ်ကုန်ပန်းကြရင်ကျင်းပဖို့ရှိနေတဲ့သမရရွေးကောက်ပွဲမှာမဲပေးဖို့တက်တက်ကြွကြွလှုပ်ရှားနေကြသူတွေတဲ့အမေရိကန်မှာဆိုရင်ဒီလူနည်းစုဝင်တွေဖြစ်တဲ့အာရှနေဝါတွေနောက်ဒီတောင်အမေရိကန်နေဝါတွေလည်းပါဝင်ကြတယ်မဆုမွန်ရဲ့
ဟုတ်တာပေါ့ကိုအောင်ရဲ့ Republican Party ထက် Democrat Party ကိုထောက်ခံတဲ့သူအာရှနယ်ဘွားအမေရိကန်ဥယေကသုံးစပုံများတယ်လို့အာရှအမေရိကန်အဖွဲ့သုံးဘွဲကနေကြောက်ယူရရှိတဲ့လူမှုစစ်တမ်းတွေမှာတွေ့ရပါတယ်အဲ့ဒီလူတွေကသမရအဖြစ်ဝင်ရောက်အရွေးခံဖို့ကြိုးစားနေကြတယ် Republican Party က Donald Trump ထက်စားလို့ရှိရင် Democratic Party က Hillary Clinton ကိုပို့ပြီးတော့မှထောက်ခံကြတယ်တဲ့ရှင်
ဒါပေမဲ့လေဗျာအမေရိကဆိုတာလူဆုံတာကိုဆိုတော့ဒီတရုတ်နယ်ပါအမေရိကန်အဖွဲ့တစ်ဖွဲ့ရတော့သူများတွေတည်းထူးပြီးတော့ဗျာဒီဂရေဂျယ်တထဲကြီးထရမ့်ကိုထောက်ခံကြပါတယ်ကယ်လီဖိုးနီးယားပြည်နယ်ဒီအနဟိုင်းမြို့ကလူလူစုဝေးဘက်ကိုတက်ရောက်လာတဲ့ဒီတောင်းနဲ့ချီတဲ့လူတွေကြားထဲမှာအင်ဂျင်မီလုပ်ငန်းရှင်ဒေါ်နယ်ထရမ့်ကိုထောက်ခံကြတဲ့အထက်ဒီတရုတ်နယ်ပါအမေရိကန်တွေကိုတော့အဲ့မှာထင်းထင်းရှားရှားတွေ့ရမှာပါသူတို့တွေကလည်းပဲဒီတောင်းနဲ့ချီတဲ့လူအုပ်ကြားထဲမှာထူးထူးခြားခြားဖြစ်နေတာကြောင့်သူတို့တွေနဲ့တွဲပြီးတော့ selfie ဓာတ်ပုံရိုက်တဲ့သူတွေတော့မနှဲပဲဗ
ျဟုတ်တယ်ရှင့် Los Angeles မှာနေထိုင်တဲ့ TMM ကလည်းဂရေကျွဲတထဲကြီး Trump မိကွန်းပြောနေတဲ့ပုံကို internet မှာတွေ့ခဲ့ရပြီးတဲ့နောက်မှာပဲပြက်ပြက်သားသားပြောတတ်တဲ့သူတယောက်ဖြစ်နေသူသဘောကျသွားတာပါအဲ့ဒီနောက်မှာ Trump ကိုထောက်ခံတဲ့တရုတ်နယ်ဘွားအမေရိကန်များဆိုတဲ့အဖွဲ့ကိုဖွဲ့လိုက်ပြီးတော့လူမှုကွန်ရက် WeChat ကိုအသုံးပြုပြီးစီးယုံလှုံ့ဆော်မှုတွေလည်းလုပ်နေပါတယ်အခုအခါမှာတော့ American တလွား Trump ကိုထောက်ခံတဲ့သူတရုတ်အမေရိကန်ဥယေက2000လောက်တောင်ရှိနေပြီတဲ့ကိုအောင်ရဲ့
我们从他只有 1% 的时候就支持他
အမေရိကန်မှာသူ့ကိုထောက်ခံသူတရာခိုင်နှုန်းလောက်ပဲရှိနေတဲ့အချိန်ကစလို့ Republican Party တမရလောင်းဖြစ်လာမယ့်အခုချိန်အထိကျွန်တော်တို့ဟာသူ့နောက်မှာရှိပါတယ်သူတမရဖြစ်လာလိမ့်မယ်လို့လည်းကျွန်တော်တို့ယုံကြည်ပါတယ်လို့ Trump ကိုထောက်ခံတဲ့ TN1 ကပြောသွားတာပါ Trump မှာထင်တယ်လို့ပြောတဲ့သူနိုင်ငံရေးရည်ရည်ချက်မမှန်သူလို့တချို့ကယူဆနေကြပေမဲ့ Trump အတွက်တရုတ်နယ်ပါအမေရိကန်များအဖွဲ့ဝင်Nancy Jian တို့လိုလူတွေကတော့ဒါတွေကအရေးမကြီးဘူးလို့ဆိုရဲဗ
ျ我觉得这个可以理解就像家长似的常常我的父亲也非这种
သူဘာကြောင့်ဒီလိုပြောတယ်ဆိုတာကိုကျမနားလည်နိုင်ပါတယ်ဒါကမိဘတယောက်လို့ပြောတာပါသူ့စကားကိုနားမထောင်တဲ့အခါကျမတို့အဖေကဒီလိုပြောလို့ရှိတယ်ကျမတို့အဖေကစူလဲစူပါတယ်ဒါကသိပ်ပြဿနာကြီးတော့မဟုတ်ပါဘူးအဓိကအချက်ကတော့သူတိုင်းပြည်ကိုဘယ်လိုအုပ်ချုပ်မလဲဆိုတာနဲ့စီးပွားရေးမှာစွန့်ဦးတီထွင်လို့တဲ့စိတ်ဓာတ်ပါသူဟာအင်မတန်ကိုမာတဲ့သူပါရှင
်ထရမ့်ရဲ့ဒီခက်ပြက်ပြက်ရည်ရည်ချက်မှာတော့တရုတ်နိုင်ငံဟာသူ့ရဲ့ငွေကြေးတန်ဖိုးကိုလိုသလိုကစားနေတဲ့နိုင်ငံအဖြစ်ဝေဖန်ပါတယ်ဒါဟာလည်းပြဿနာမဟုတ်ဘူးလို့ထရမ့်အတွက်တရုတ်နယ်ပါအမေရိကန်အဖွဲ့ဝင် TN1 ကပြောပါတယ်တရုတ်လူမျိုးတွေရဲ့စံတန်ဖိုးထားမှုတွေနဲ့ကန့်ညီတဲ့အတွက်ထရမ့်နဲ့ဒီ Republican Party ကိုထောက်ခံတယ်လို့အဖွဲ့ဝင်နောက်တစ်ဦးဖြစ်တဲ့ Vivian Chan ကတော့အခုလိုပြောပါတယ်ဗျ
大麻合法化还有同性恋合法
社交国တရားဝင်သုံးဆွဲခွင့်ပြုတာလိန်တူလက်ထပ်တာကိုခွင့်ပြုတာစတဲ့ကိစ္စရပ်တွေပေါ်မှာကျမတို့မကြိုက်ဘူးစန့်ကျင်ပါတယ် အမေရိကကိုလာတဲ့အခါမှာကျမတို့အတွက်အရေးအကြီးဆုံးကအနာဂတ်ပါလာရတဲ့အကြောင်းရင်းကလည်းဒီမိုကရေစီရှိပြီးတော့လွတ်လပ်တဲ့အခွင့်အလန်းတွေလည်းရှိလို့ပါဒီတိုင်းသာဆက်ပြီးတော့သွားနိုင်မယ်ဆိုရင်လူတိုင်းကစေးကြောက်ရှုနေမယ်ဆိုရင်ကလေးတွေလည်းလမ်းမကိုရောက်လိန်ဒူစုံမဲ့သူတွေဖြစ်လာပြီးအကုန်လုံးဝရုံးသုံးကဖြစ်ကုန်ပါလိမ့်မယ်
အာရှနယ်ဘာအမေရိကန်နေနဲ့ဒီတရုတ်နယ်ဘာအမေရိကန်နေကြမှာဒီလူတွေဟာလူနည်းစုဖြစ်နေပေမဲ့လေသမရဘရိတ်အိုဘားမားရဲ့ဒီရှင်းနှစ်ကြာသမရသက်တမ်းကုံဆုံးတဲ့အချိန်မှာတာဝန်ယူမဲ့နောက်ထပ်သမရတဦးရွေးချယ်တဲ့အခါမှာတော့ဒီဒေါ်နယ်ထရမ့်လိုလူမျိုးကသာတိုင်းပြည်အတွက်အသင့်တော်ဆုံးဖြစ်မယ်လို့လေအဲ့လူတွေကအခိုင်အမာယုံကြည်နေကြတယ်ဗျနောက်ဒီထရမ့်ကိုထောက်ခံတဲ့ရွှေပြောင်းအခြေချနေထိုင်သူတဦးဖြစ်တဲ့ဗစ်နူဗီလာတာရာဆန်ကတော့
Well, I think the things that he says are offensive are things that need to be said, though.
သူပြောတာတွေကိုမခံနိုင်ကြဘူးဆိုပေမဲ့လည်းဒါတွေကပြောဖို့လည်းလိုနေတဲ့ကိစ္စတွေလို့ထင်ပါတယ်။အဆုံးမတော့ American ဟာ Bacon လုံကျုံပြီးခိုင်မာတောင်းတင်းဖို့နဲ့နောက်တစ်ကြိမ်ဩဇာအရှိန်အဝါပြန်ကြီးထွားလာဖို့ကပဲအရေးကြီးပါတယ်လို့ Vishnu ကပြောထားတာပါ Trump ကိုထောက်ခံသူနောက်ထပ်တဦးဖြစ်တဲ့ Peter Pham ကတော့အပြောင်းလဲတွေကိုမျှော်လင့်နေတာပါတဲ
့။ A lot of presidents have been movie stars.
သမရတွေတပုံကြီးရှိခဲ့ပူပါတယ်ရုပ်ရှင်မင်းသားဗိုလ်ချုပ်ကြီးတွေသမရဖြစ်လာတယ်စစ်တပ်တွေကလူတွေအုပ်ချုပ်ရေးမှုတွေအထက်လွှတ်တော်အမတ်တွေအကုန်သမရဖြစ်ဖူးပေမဲ့ gradual တထေးကသမရမဖြစ်ဖူးသေးပါဘူးဆိုတော့အသက်ဆန်းတစ်ခုခုကိုတော့စမ်းကြည့်ခြင်းနဲ့လို့ဖမ်ကပြောသွားတာပါ
ဒါနဲ့ကိုအောင်ရေဒီလိုမျိုး trans ကိုထောက်ခံတဲ့သူတွေထဲမှာတောင်အမေရိကတိုက်နွယ်ဘွားတွေလည်းပါကြတယ်ရှင်အမေရိကန်သမ္မတလောင်းအဖြစ်ရှင်ပြိုင်ခွင့်ရဖို့ကြိုးပမ်းနေကြတဲ့ Republican Party ဘက်ကအိမ်ချမ်းမြေလုပ်ငန်းရှင် Trump ကိုထောက်ခံကြပါတယ် Trump သာအပြောင်းအလဲကိုစောင့်ကြည့်ပေးနိုင်သူအဖြစ်လဲသူတို့ကရှုမြင်နေကြတာပါ
ဟုတ်ပါတယ်ဗျာဒါပေမဲ့လည်းတချို့လူထုသဘောထားစစ်တမ်းတွေမှာတော့ Mexico နယ်စပ်နဲ့ထိနေတဲ့ဒီ American ပြည်အောင်စုတောင်ပိုင်းမှာတတိုင်းကာယံပြစ်မယ်လို့ကြွေးကြော်နေတဲ့ Republican သမ္မတလောင်း Donald Trump ရဲ့ပြောဆိုမှုအပေါ်ကိုမကြိုက်ကြသူတွေလည်းရှိပါတယ်သူတို့တွေကတော့အကူအညီလိုအပ်နေသူတွေကိုအကူအညီပေးသွားမှာဖြစ်တယ်လို့ကတိပေးထားတဲ့ Democratic Party ကဒီ Bernie Sanders ကိုသဘောကျကြတယ်လို့တချို့တွေကြတော့လည်းပဲဒီနိုင်ငံကြီးဝန်ကြီးဟောင်း Hillary Clinton ကိုပို့ပြီးတော့ကြိုက်နေတက်ကြပါတယ်။လာမယ့်ရွေးကောက်ပွဲမှာမဲပေးမယ်။မြန်မာလူမျိုးတဦးဖြစ်သူကိုဝင်နိုင်ကတော့ Democrat Party ကိုမဲပေးမယ်လို့ဆိုပါတယ
်။ကျွန်တော်2012တုန်းကတော့ Obama ကိုမဲပေးခဲ့တယ်။ဒါကတော့သူ့ကြလူပုဂ္ဂိုလ်ကိုပို့ပြီးတော့သူ့ personality ကိုပို့သဘောကျပေးခဲ့တယ်။ဒီနေ့ကျတော့ဒီမှာပါဒီကတော့အနေနဲ့ဒီလူမှုဖွံ့ဖြိုးရေးစနစ်တို့ကိုဆိုလို့ရှိရင်ဒီဘာနီဆန်ဒါဆိုလို့ရှိရင်အစိုးရကောလိပ်ရှင်အားလုံးကဟိုကျူရှင်လာက free နဲ့ကျောင်းတက်ခွင့်ရမယ်ဆိုကျမရဲ့အာမခံအနေနဲ့ပတ်သက်လို့ရှိရင်ဟိုစီးရင်သားတွေတလုံးအစားရဲ့အတွက်ကျမရဲ့အာမခံကိုဟိုဇီပပေါ်နဲ့ဝယ်လို့ရနိုင်တဲ့အစီအစဉ်မျိုးတွေရှိမယ်ဆိုတော့ဒီမူဝါဒတွေနောက်တစ်ခုအမျိုးသမီးတွေကိုဝင်ဆောင်ပြီးတော့အလောက်ကလာတဲ့အချိန်မျိုးမှာဒီလောက်ရှင်ကနေပတ်စံပေးရမယ်ဆိုတဲ့မူဝါဒမျိုးတွေဆိုတော့အဲဒီလိုမျိုးသူတို့ရဲ့ပါတီ policy မူဝါဒကိုသဘောချလို့ဒီမိုကရက်ပါတီကိုမဲပေးမှာပ
ါမဆုမှုရင်ဒါတွေကတော့မဲဆန္ဒရှင်တွေကသူတို့ဘသူကိုထောက်ခံတယ်လဲဆိုတာကိုပြောတော့တာပါဒါပေမဲ့လည်းဒီ American သမ္မတလောင်းအတွက်ရှင်ပြန်ရမှာမဲဆန္ဒရှင်တွေရဲ့အခန်းကဏ္ဍဟာအရေးကြီးတယ်လို့မဲဆွယ်စည်းရုံးပေးနေသူတွေဒီစေတနာဝန်ထမ်းတွေရဲ့အခန်းကဏ္ဍကလည်းအရေးကြီးပါတယ်စီယုံရေးလုပ်ငန်းတွေကိုနောက်ကွယ်ကအကူအညီပေးနေတဲ့သူတွေဟာကိုယ်တိုင်လဲစိတ်လှုပ်ရှားတက်ကြွနေသူတွေဖြစ်တာကြောင့်ရွေးကောက်ပွဲကာလရောက်ရင်လဲတက်ကြွကြွနဲ့မဲပေးကြမှာပါ
ဒီမိုကရက်တစ်ပါတီဘက်ကဝင်ရောက်ပြီးတော့ရှင်ပြိုင်မဲ့ Hillary Clinton ရဲ့စီယုံရေးလုပ်ငန်းစဉ်တွေမှာဆိုရင်စေတနာဝန်ထမ်းတဦးကတယ်လီဖုန်းနဲ့ရောနောက်အိမ်တွေကိုပါလိုက်ပြီးတော့အင်္ဂလိပ်ကိုရီးယားစပိန်ဘာသာစကားတွေနဲ့မဲပေးဖို့လိုက်လံနှိုးဆော်ကြရပါတယ်တစ်ချိန်တည်းမှာပဲနိုင်ငံခြားရေးဝန်ကြီးဟောင်း Clinton အတွက်စီယုံနေကြတဲ့လှုပ်ရှားမှုတွေနဲ့မိုင်းအနှဲငယ်လောက်ပဲဝေးတဲ့နေရာမှာလဲသူ့ရဲ့ပြိုင်ဘက်ဖြစ်တဲ့ Bournemouth ပြည်နယ်ရဲ့အထက်လွှတ်တော်အမတ် Bernie Sanders အတွက်မဲဆွဲစီယုံပေးနေတဲ့ Jeremy White ကတော့
ဖုန်းနဲ့ရောဒီအိမ်နံရရောက်လိုက်လံစီယုံတဲ့အပြင်ရမုံငွေအတွက် T-shirt တွေလည်းရောက်ပါတယ်မဲဆွဲဘွဲတွေမှာစီယုံလှုပ်ရှားသူတွေအနေနဲ့သူတို့ကိုထောက်ခံပေးမယ်လူတွေကွဲပြားကောင်းကွဲပြားနေနိုင်ပေမဲ့မဲတပြားရဲ့တမူဟာအရေးကြီးတယ်ဆိုတာကိုတော့တညီတညွတ်ထဲလက်ခံထားကြပါတယ်ဗျာ
ဒါတော့အပတ်စဉ်ကနာတခုဖြစ်တဲ့တုတ္တဆောင်လင်းအမေရိကန်တခွင်အစီအစဉ်ကိုကြားခဲ့ကြရတာဖြစ်ပါတယ်ခင်ဗျာ
အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါတော့မယ်ခင်ဗျာ ကုလသမဂ္ဂအဖွဲ့ကြီးစတင်ထူထောင်ချိန်ကလေးကပြဋ္ဌာန်းထားခဲ့တဲ့သဘောတူညီချက်တွေထဲမှတစ်ခုအပါအဝင်ဖြစ်တဲ့လူအခွင့်ရေးဆိုင်ရာကြေညာစရမ်းပါလွတ်လပ်စွာတွေးခေါ်ခွင့်နဲ့ထုတ်ဖော်ပြောဆိုခွင့်ကိုကာကွယ်ဆောင်ရှောက်ဖို့ပြဋ္ဌာန်းထားတဲ့အပိုက်၁၉ကိုမထေမဲ့မြင်ပြုရာရောက်တယ်လို့မြင်ကြတဲ့လောက်ရတစ်ခုကိုကုလသမဂ္ဂအစိုးရမဟုတ်တဲ့အဖွဲ့အစည်းများဆိုင်ရာ NGO ကော်မတီကမကြသေးမီကပဲလှုပ်ဆောင်ခဲ့ပါတယ်လက်တုံပြန်ချင်းခံရမှာကိုကြောက်ရွံ့နေစရာမလိုပဲသတင်းရေးသားပိုင်ခွင့်နဲ့လွတ်လပ်စွာပုံနှိပ်ထုတ်ဝေခွင့်တွေအတွက်အစဉ်တစိုက်ကြိုးပမ်းအားထုတ်လာခဲ့တဲ့နိုင်ငံတကာစာနယ်ဇင်းသမားများအကာအကွယ်ပေးရေးအဖွဲ့ CPJ အဖွဲ့ကြီးကသူတို့ကိုကုလသမဂ္ဂအဖွဲ့ကြီးမှာအတိုင်ပင်ခံအဆင့်နေရာမှာထားရှိပြီးဂျနီဗာမှာကျင်းပတဲ့လူအခွင့်ရေးကောင်စီအပါအဝင်ကုလသမဂ္ဂမှာကျင်းပတဲ့အစည်းအဝေးတွေညီလာခံတွေမှာပါဝင်ဆွေးနွေးခွင့်ပြုရေးတောင်းဆိုချက်ကိုကုလသမဂ္ဂဆိုင်ရာ NGO ကော်မတီကကန့်ကွက်မဲ့ပေးခဲ့ကြတာဖြစ်ပါတယ်မဲခွဲရမှာထောက်ခံမဲ6မဲကန့်ကွက်မဲ10မဲနဲ့ကြားနေမဲ3မဲရှိခဲ့ပါတယ်ထောက်ခံတဲ့နိုင်ငံတွေထဲမှာမော်ရီတန်နီးယား၊ဂရိစ်၊ဥရုဂွေးနဲ့ဂွန်နီးယားနိုင်ငံတို့ပါဝင်ပြီးရုရှားတရုတ်ဆူဒန်ပါကစ္စတန်နဲ့ဗင်နီဇွဲလားနိုင်ငံတွေကတော့ကန့်ကွက်တဲ့နိုင်ငံတွေထဲမှာပါဝင်ပါတယ်အမေရိကန်ပြည်ထောင်စုက CPJ ရဲ့အထောက်ကျိုးပတ်မှုကိုစိတ်အားထက်သန်စွာနဲ့ထောက်ခံထားပါတယ်မဲခွဲခင်မှာစီးပွားရေးနဲ့လူမှုရေးဆိုင်ရာအမေရိကန်ကိုယ်စားလှယ်ဆာရာမက်ဒယ်ဆင်ကလူမှုရေးရာမူဝါဒတွေအပေါ်မှာလွတ်လပ်စွာပြောဆိုသုံးသပ်တဲ့အယက်သားလူမှုအဖွဲ့အစည်းတွေအခန်းကဏ္ဍရဲ့အရေးပါမှုနဲ့ပတ်သက်လို့စောင့်ကြည့်ပေးနေမှုကိုထောက်ပြခဲ့သလိုအမေရိကန်ပါဝင်ကမ္ဘာတစ်လွှားကနိုင်ငံတွေပေါ်မှာ CPJ အဖွဲ့ရဲ့ကြောင်းကျိုးညီညွတ်တဲ့စမ်းစစ်သုံးသပ်မှုတွေနဲ့ပတ်သက်လို့လည်းချီးကျူးခဲ့ပါတယ်။မဲခွဲပြီးတဲ့အခါမှာတော့ကုလသမဂ္ဂဆိုင်ရာအမေရိကန်သံအမတ်ကြီးဆမတ်တာပါဝါကCPJ ရဲ့အထောက်ကျိုးပတ်မှုတွေညှင်းပယ်ခံရတာနဲ့ပတ်သက်လို့အလွန်အမင်းစိတ်ပြက်ရပါကြောင်းပြောဆိုခဲ့ပြီး2012ခုနှစ်မှာ CPJ ကပထမဆုံးစတင်တောင်းဆိုလာခဲ့တဲ့အတိုင်ပင်ခံအဖြစ်သတ်မှတ်ဖို့ပန်ကြားချက်ကိုအချိန်ချင်းညှင်းပယ်လိုက်တာထက်ပိုပြီးတော့ကြီးတဲ့အဖြစ်မရှိတော့ပါဘူးလို့လည်းပြောသွားပါတယ်။ဒါ့အပြင် NGO ကော်မတီဟာ NGO ကော်မတီစန့်ကျင်ရေးအဖွဲ့နဲ့ပိုးပို့ပြီးတော့တူလာနေတယ်ဆိုတာထင်ရှားလာနေတယ်လို့လည်းတန်မတ်ကြီးပါဝါကပြောလိုက်ပါတယ်။အမေရိကန်ပြည်ထောင်စုကတော့ဇူလိုင်လတဲ့စီးပွားရေးနဲ့လူမှုရေးကောင်စီအဖွဲ့ဝင်54နိုင်ငံလုံးတွေ့ဆုံကြတဲ့အချိန်ဒီကိစ္စကိုမဲခွဲဆုံးဖြတ်ဖို့ထပ်ပြီးတင်ပြဆွေးနွေးသွားအောင်မှာဖြစ်တဲ့အကြောင်းထပ်လောင်းပြောကြားခဲ့ပါတယ်။နိုင်ငံတွေအနေနဲ့ဘယ်ဘက်မှရက်တည်ကြမလဲဆိုတာကိုဆုံးဖြတ်ကြရပါလိမ့်မယ်လို့တန်မန်ကြီးပါဝါကပြောပါတယ်။လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်နဲ့လွတ်လပ်စွာထုတ်ဖော်ပြောဆိုမှုလုပ်နေတဲ့အဖွဲ့အစည်းတွေဘက်ကရက်တည်မလား။ဒါမှမဟုတ်လူ့အခွင့်အရေးဆိုင်ရာကြေညာစရမ်းရဲ့ပိုက်ခွဲ19ကိုစန့်ကျင်နေကြမလား။တကယ်ဆိုရင်ကန့်ကွက်မဲ့ပေးခဲ့တဲ့နိုင်ငံတွေထဲမှာဘယ်သူတွေပါတယ်လဲဆိုတဲ့စီးရင်ကိုကြည့်ရင်သိကြမှာပါလို့တန်မတ်ကြီးပါဝါကပြောသွားခဲ့ပါတယ်ရှင်
။မေဂန်ဆိုရရဲ့သဘောထားအမြင်တွေကိုတင်ပြလို့ပြီးပါပြီ
။အခုထုတ်လင့်ပေးခဲ့တာကတော့အမေရိကန်ဆိုရရဲ့အမြင်သဘောထားသာဖြစ်ပြီးတော့ VOA ရဲ့အားပေါ်မှုကြောင်းတောတာရှင်တို့ကိုထပ်မံအသိပေးအပ်ပါရခင်ဗျာ VOA မြန်မာပိုင်းရဲ့အင်္ဂါနေ့မနေ့ဖက်အစီအစဉ်တွေမှာကြာခင်ပြီးဆုံးတော့မှာပါအခုကြန့်ရှိတဲ့အချိန်မှာနိုင်ငံတကာသတင်းကျဉ်းချုပ်ကိုမတ်စုမြတ်မုံကကြီးညာပေးပါလိမ့်မယ်
Florida ပြည်နယ် Orlando မြို့မှာတနင်္ဂနွေနေ့မနေ့အစောပိုင်းတုန်းကဒီ night club တစ်ခုမှာပြစ်ခတ်ခဲ့သူတနတ်သမားဟာပြပအကြမ်းဖက်အဖွဲ့အစည်းတစ်ခုရဲ့ညွှန်ကြားချက်ကြောင့်လှုပ်တာဖြစ်တယ်လို့ပြောနိုင်လာအောင်လို့ရှင်းလင်းတဲ့သက်သေမတွေ့ရသေးဘူးလို့သမ္မတ Barack Obama ကပြောကြားခဲ့ပါတယ်။ Internet website တွေပေါ်မှာရေးသားဖော်ပြထားတဲ့အစွန်းရောက်အမြင်သဘောထားလောက်ရက်တွေကိုတနက်သမားကအားချခဲ့ပုံရတယ်လို့သမ္မတကဒီအိမ်မီတော်မှာသတင်းတောက်တွေကိုတင်းနှင်းလာနေတုန်းကပြောကြားခဲ့ပါတယ်။တေဆုံးခဲ့သူ49ယောက်အတွက်ဝန်ထဲချင်းအထိတ်မှတ်ဆူတောင်းပွဲတွေကို American ပြည်တော်စုတဝန်းကမြို့တွေမှာတွင်မကတခြားနိုင်ငံတွေကမြို့တွေမှာလည်းကျင်းပနေကြပါတယ်။တခါဒီရုရှားရဲ့ချင်းချောက်ရံရှိတယ်လို့ခန်းစားနေကြရတဲ့ပိုလန်၊ Estonia၊ Latvia နဲ့ Lithuania နိုင်ငံတွေစီကိုနိုင်ငံတကာကချင်းမြန်တရင်၄ခုဖြန့်ချထားဖို့ NATO အဖွဲ့အစည်းမှသဘောတူညီမှဖြစ်တယ်လို့ NATO တပ်ဖွဲ့တွင်းရေးမှူးချုပ် Jens Stoltenberg ကတင်းနှင်းလာနေတုန်းကပြောကြားပါတယ် NATO အဖွဲ့နဲ့ရဲ့မဟာမိတ်နိုင်ငံမှန်သမျှကိုအကာအကွယ်ပေးဖို့အသင့်မဲဆိုတာရှင်းရှင်းပြသလိုက်တာဖြစ်တယ်လို့ Mr. Stoltenberg ကဒီ NATO အဖွဲ့ဝင်ကာကွယ်ရေးဝန်ကြီးတွေရဲ့ဆွေးနွေးပွဲမကခင်တရက်အလိုမှာပြောကြခဲ့တာပါတခါပြင်သစ်မှာကျင်းပနေတဲ့ဥရောပဖလားဘောလုံးဘောလုံးဝဲတွေမှာပြဿနာမဖြစ်အောင်နေကြဖို့အတွက်အင်္ဂလန်ဘောလုံးအသင်းမန်နေဂျာနဲ့အသင်းခေါင်းဆောင်တို့ကအင်္ဂလန်အသင်းပရိသတ်ကိုတင်းနှံနေကပန်ကြားခဲ့ပါတယ်ရှင
်ဒါကတော့နောက်ဆုံးရနိုင်ငံတကာသတင်းချင်းချုပ်ကိုမတ်စုမြတ်မွန်ကြီးညာသွားတာဖြစ်ပါတယ်ခင်ဗျာအခုမနေ့အတွက်စီစဉ်ထုတ်လို့ရမှုကကုဇော်ဝင်းလိုင်ဖြစ်ပြီးတော့အတမ်းပိုင်းဆိုင်ရာအင်ဂျင်နီယာကတော့ဂျင်မီခုတ်ဖြစ်ပါတယ်VOE ကိုနားဆင်တဲ့အတွက်အထူးကျေးဇူးတင်ရှိပါတယ်တောတာရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးရွှေလန်းချမ်းမြေကြပါစေကျွန်တော်ဆက်မွေးပါခင်ဗျာ
This program has come to you from the Voice of America, Washington.